to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကို Macan View တွေနဲ့ကျွန်တော်ကြိုကြိုသိမ်းပြပြမှာပါဆော်ဒီနိုင်ငံကရေနံလုပ်ငန်းနေရာကိုတိုက်ခိုက်ခံရပြီးတဲ့နောက်လက်တုံပြန်ဖို့အဆင်သင့်မဲ့လို့အမေရိကန်ကပြောတဲ့အတွက်ဒေသတွင်ပြစ်ပခတ်တပ်ဖြတ်မှာစိုးရိမ်နေကြပါတယ်။အာဖဂန်မှာရွေးကောက်ပွဲမဲဆွယ်ပွဲတစ်ခုကိုတိုက်ခိုက်ခံရတာကနေသမ္မတအက်ရှရက်ဂါနီအန်ဒရယ်မရှိလွတ်မြောက်ပါတယ်။ဒီရောအမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်စာရေးအကြိုညှိနှိုင်းမှုတရုတ်သူဝင်ကြီးတူအမေရိကန်ကိုလာမှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ကုလသမဂ္ဂအချက်လက်စုဆောင်ရေးအဖွဲ့ကနေလူအခွင့်ရေးကောင်စီကိုတင်သွင်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာနဲ့ပတ်သက်ပြီးကြားမှာကတော
့ It's clear that the civilian side of the government does not control the military side of the government.
ကုလအချက်လက်ရှာဖွေရေးအဖွဲ့ကအဖွဲ့ဝင်တဦးပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့မြန်မာတာဝန်ရှိသူတွေတိုင်းတုံမှာကျင်းပသွားတဲ့ညဉ့်ညံ့ဆွေးနွေးပွဲမှာသဘောတူညီမှုတချို့ရလိုက်တဲ့တဲ့နဲ့ကရင်အာဇာနည်နဲ့ကျင်းပတာကြောင့်ဖန်ခံလိုက်ရတဲ့နော်အုံးလာနဲ့ကရင်လူငယ်တို့ကိုချွင်းချက်မရှိပြန်လုပေးဖို့တိုင်းနာအဖွဲ့စည်းတွေကတောင်းဆိုလိုက်တဲ့တဲ့ရင်ကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းဆရာနဲ့တရားလိုင်ဆွေးနွေးခန်းကိုတင်ဆက်သွားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညနေခင်းဒီကနေ့ညဖက်ထိတ်တန်းရောက်တဲ့တဲ့ရင်တွေကိုခွကြကြောသိမ်းတဲ့မခင်ဖြူတွေကပြောပြပေးကြပါအောင်
။ဆော်ဒီအာရေဗျနိုင်ငံကရေနံလူငန်းနဲ့ဆိုင်တဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တာဟာအီရန်လက်ချက်ဖြစ်ပွဲရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလက်တွန့်ပြန်ဖို့အတွက်အစဉ်နဲ့ပြင်ထားပြီးဆိုတော့ကြောင့်ပင်လယ်ကွက်ဒေသမှာပြစ်ပခတ်ဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေရှိလာပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှ drone နဲ့တိုက်ခိုက်ခံခဲ့ရတဲ့အဓိကမဟာမိတ်ဆော်ဒီနိုင်ငံကိုကူညီဖို့အစဉ်သင့်မယ်လို့သမ္မတ Trump ကပြောပါတယ်။ဒါပေမဲ့ဘယ်သူလက်ချက်လဲဆိုတာအတိအကျသိရအောင်တော့စောင့်အောင်မယ်လို့ဆိုပါတယ်။ဆော်ဒီကိုတိုက်ခိုက်မှုကြောင့်ကမ္ဘာတဝန်းကျင်နဲ့ဇီးလုံးတွေလည်းစံချိန်တင်နဲ့နှုတ်နဲ့တက်သွားပါတယ်။ကျွန်တော်ကပြစ်ပခတ်မဖြစ်ချင်ပေမဲ့တစ်ခါတစ်ခါတော့ဖြစ်ရတာပါပဲ။ဒါကတိတ်ကြီးမားတဲ့တိုက်ခိုက်မှုဖြစ်ပြီးကြည့်တဲ့အများကြီးပိုကြီးတဲ့တက်ခိုက်မှုမျိုးနဲ့တုံ့ပြန်ရပါမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါဟာအီရန်လက်ချဲဆိုတာဖြစ်နိုင်ချေအများဆုံးပါပဲလို့လည်းဆိုပါတယ်။ကော်ရီးယားဝန်ကြီးမာ့ကအက်စပါကလည်းဒေသတွင်းမှာမတိမငြိမ်ဖြစ်အောင်လုပ်နေတာအီရန်ပဲလို့သမ္မတထရမ့်နဲ့တွေ့အပြီးပြောပေမဲ့ဆော်ဒီတက်ခိုက်မှုကအီရန်လက်ချဲလို့တိုက်ရိုက်ဆွဆွဲပြောဆိုတာမဟုတ်ပါဘူး။ဒီမကြုံမှုတဲ့တက်ခိုက်မှုကိုကင်တယ်ဖို့နဲ့အီရန်ကချင်းချောင်းနေတဲ့စီးမစီကန်းအခြေခံနိုင်ငံတကာအခင်းအကျင်းကိုကောက်ွယ်ရေးလက်တွဲဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ကော်ရီးယားဝန်ကြီးကပြောပါတယ်။အင်ဂျင်နီယာဝန်ကြီးမိုက်ပွန်ပေယိုကအနည်းနဲ့အမြန်ဆိုသလိုဆော်ဒီအာရေဗျကိုသွားမယ်လို့သမ္မတထရမ့်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး
။အစ္စရေးနိုင်ငံမှာဝန်ကြီးချုပ်တဲ့ရွေးချယ်ဖို့ဒုတိယအကြိမ်ကျင်းပရတဲ့ဒီကနေ့ရွေးကောက်ပွဲတွေမှာနိုင်ငံသားတွေမဲ့ပေးနေကြပါတယ်။လူထုစစ်တမ်းတွေအရကတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူရဲ့လက်ရဆွန်လီကွတ်ပါတီဟာပြန်ဖက်ဖြစ်တဲ့စစ်တဲ့အကြီးကဲဟောင်းဘန်နီဂက်စ်ရဲ့ Blue and White အလဲလက်ပါတီနဲ့လူထုထောက်ခံမှုတိတ်မကွာလှတာကြောင့်အကြိမ်နဲ့ရှင်ပြန်ရမယ့်အခြေအနေဖြစ်နေပါတယ်။ဒီပါတီကြီးနှစ်ခုစလုံးအနေနဲ့အမတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်မှာအများစုအနိုင်ရဖို့မျှော်လင့်မထားသလိုဒီအမတ်နေရာတွေမှာတော့ပါတီ10ခုကကိုယ်စားလှယ်တွေအရွေးခံရနိုင်တယ်လို့ခန့်မှန်းထားကြတာပါ။အစ္စရေးနိုင်ငံရဲ့တပ်တန်းအရှိဆုံးဝန်ကြီးချုပ်နတန်ယာဟုအနေနဲ့လက်စားမှုဆွဆွဲချက်နဲ့တရားစွဲခံရနိုင်ခြင်းရှိနေတာနဲ့အမျှဝန်ကြီးချုပ်အဖြစ်၅ချိန်မြောက်တပ်တန်းအနိုင်ရဖို့အပြင်းထန်လုပ်ပန်းနေရပါတယ်။ပြိုင်ဘက်ကန့်စ်ကတော့နတန်ယာဟု၏အစားဝန်ကြီးချုပ်နေရာရွေးခံထိုက်သူအဖြစ်နဲ့ပုံဖော်စည်းရုံးနေပါတယ်ရှင်။
e-secret တွေကြောင်းလို့ဆိုတဲ့အဆိုရောဂါဖြစ်ပွားတာတွေမကြာသေးခင်ကများလာတာကိုကံပြေလှုပ်ဆောင်ဖို့ Federal ဆိုရကျမရဲ့တာဝန်ရှိသူတွေကအရေးပေါ်လှုပ်ဆောင်ချက်တွေကိုချမှတ်လိုက်ပါတယ်။ရောဂါထိန်းချုပ်ရေးဌာန CDC ရဲ့အရေးပေါ်လုပ်ငန်းများဌာနလုပ်ငန်းတွေကိုစတင်လိုက်တာကြောင့်ဒီဆိုးရွားတဲ့ကျမရဲ့ဆိုင်ရာချင်းချောက်မှုကနေကျွန်တော်တို့နိုင်ငံကိုကာကွယ်ရေးလှုပ်ဆောင်နေတဲ့ဌာနဝန်ထမ်းတွေကိုနောက်ထပ်ကူညီထောက်ပံ့မှုတွေပေးနိုင်လာမယ်လို့ CDC အကြီးအကဲဒေါက်တာ Robert Redfield ကပြောပါတယ်။ e-secret သုံးဆွဲတာနဲ့ဆက်ဆက်ပြီးအဆိုရောဂါဖြစ်တယ်လို့အတည်ပြုထားပြီးသားဒါမှမဟုတ်တန်ရရှိထားတဲ့သေဆုံးမှု6ခုအပါအဝင်ဖြစ်ရပေါင်း380ခု CDC ကစုံစမ်းစစ်ဆေးနေပါတယ်။ e-secret တွေကိုချက်ချင်းပိတ်ပစ်ဖို့တောင်းဆိုတာတွေလည်းရှိနေပါတယ်။ e-secret တွေဟာတမရိုးကျ secret တွေလောက်အန္တရာယ်မရှိဘူးလို့ကြော်ညာပြီးတော့ရောင်းချနေကြတာပါ။ဒီလိုပြောဆိုချက်တွေဟာအတည်ပြုထားတာမဟုတ်သေးဘူးဆိုပြီးအဲဒီလိုကြော်ညာရောင်းချနေတဲ့အကြီးဆုံး e-secret company Juul ကို Federal ဆိုရကြီးကြပ်ရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလူငယ်တွေကြား e-secret တောက်တဲ့အလေးအထားပျောက်သွားစေရေးစီးအောင်လုပ်ဆောင်ရလို့ရှောင်းမှုတစ်ခုကိုဒေါ်လာ30အကုန်ကျခံလုံဆဲပြီးလုပ်ဆောင်နေပါတယ်။နယူးယောက်ပြည်နယ်မှာလူငယ်တွေကိုရည်ရွယ်ရောင်းချနေတဲ့တစ်တီးနဲ့ကြားလုံးရတာထည့်ထားတဲ့ e-secret တွေကိုပိတ်ပစ်ဖို့ပြည်နယ်ကျန်းမာရေးကော်မရှင်နာမင်းကြီးကစီစဉ်နေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါတယ်။ရှီကာဂိုမြို့တော်ဝန်လိုရီလိုက်ဖုတ်ကလည်းအလားတူလုပ်ဆောင်မဲ့အစီအစဉ်ကိုကြေညာထားပါတယ်။
အာဖဂန်စ္စတန်နိုင်ငံပါဝင်ပြည်နယ်မှာသမ္မတအရှရက်ဂါနီဒီကနေ့မဲဆွယ်ဟောပြောမှုပြင်နေတဲ့အချိန်ဘုံခွဲတိုက်ခိုက်ခံရတာမှာသမ္မတကတော့ထိခိုက်မှုမရှိလွတ်မြောက်သွားပေမဲ့လို့တခြားလူ24ဦးသေဆုံးပြီး30ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။သမ္မတမိန့်ခွန်းပြောမှုအချိန်ပိုင်းအလိုမှာပဲအဲ့ဒီလူလူစုဝေးပဲကျင်းပနေတဲ့စစ်တပ်အဆောက်အဦအနည်းကိုအသေးခံဘုံခွဲသူတို့ကမော်တော်ဆိုင်ကနေစီးဝင်လာပြီးတိုက်ခိုက်ခဲ့တာပါ။အဆောက်အဦအတွင်းမှာရှိနေသူတဦးတယောက်မှဒဏ်ရာမရခဲ့သလိုဒီဖြစ်ရဲ့အပြီးမှာလည်းလူလူစုဝေးပွဲကိုဆက်လက်ကျင်းပခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဌာနပြောခွင့်ရကပြောပါတယ်။သေဆုံးသူတွေနဲ့ဒဏ်ရာရသူတွေကိုတော့ပြည်내စစ်ရုံကိုပို့ပေးခဲ့တဲ့အကြောင်းဖာဝမ်ပြည်내စစ်ရုံအုပ်ကေဆင်ဆန်ဂင်းက VOA ကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေတရားဝင်စတင်တဲ့ဇူလိုင်လ28ရက်နေ့ကစလို့အခုလိုတိုက်ခိုက်ခံရတာကတော့ပထမဆုံးအကြိမ်ပါ။ဒီတိုက်ခိုက်မှုဟာသူတို့လုပ်ရဖြစ်တယ်လို့အာဖဂန်တာလီဘန်အဖွဲ့ကပြောဆိုထားပြီးမဲဆွယ်ပွဲတွေရွေးကောက်ပွဲနဲ့ဆက်ဆက်တဲ့လူလူစုဝေးပွဲတွေကိုမတက်ရောက်ကြဖို့ပြည်သူတွေကိုသတိပေးထားပါတယ်။တာလီဘန်အဖွဲ့အနေနဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေကိုရှေ့လျှောက်ဆက်လက်တိုက်ခိုက်သွားမှာဖြစ်ပြီးဒီလိုသတိပေးတာကိုမရှောင်ဘဲစုဝေးပွဲတွေကိုတက်လို့တေကြေဒဏ်ရာရခဲ့မယ်ဆိုရင်ကိုယ့်အဖြစ်နဲ့ကိုယ်ပဲဖြစ်လိမ့်မယ်ဆိုပြီးတော့လဲချင်းချောက်ပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုအပြီးနိုင်ပိုင်းအကြကပူးမျိုးတော်ကအမေရိကန်တန်ရုံဤဘုံခွဲတိုက်ခိုက်မှုဟာလဲသူတို့လက်ချက်ပဲဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောထားပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့လူ22ယောက်သေဆုံးခဲ့ရပါတယ်ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1695 925 kHz 9300ညာ95 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေအင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ဟောင်ကောင်ရဲ့ကျွေးမြေယူနိုင်ခွင့်ဆိုင်ရာသတ်မှတ်ချက်အဆင့်ကိုတည်ရင်တဲ့အဆင့်ကနေအနုလက္ခဏာဆောင်အဆင့်ဖြစ်အဆင့်သတ်မှတ်တဲ့မူရီကုမ္ပဏီကဆော့ချလိုက်တဲ့အပေါ်သူ့အစိုးရအနေနဲ့သဘောမတူတဲ့အကြောင်းဟောင်ကောင်အချုပ်ရုံကယ်ရီလမ်ကဒီကနေ့ပြောပါတယ်။မူရီကုမ္ပဏီရဲ့ဆန်းစစ်ချက်အပေါ်သူအစိုးရအနေနဲ့သဘောမတူဘူးလို့အုပ်ချုပ်ရေးမှူးလမ်းကပြောပြီးဆန္ဒပြပွဲတွေဟာဟောင်ကောင်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့ဆိုပါတယ်။တနိုင်ငံစနစ်နှစ်ခုနဲ့ပတ်သက်တာပဲဖြစ်ဖြစ်ရာဥတွေစိုးမိုးရေးချိတ်ဆက်နိုင်စွမ်းပြည်တွင်းမှာစတင်လုဆောင်ချက်တွေကနေပေါ်ထွက်လာမဲ့များပြားလာတဲ့အခွင့်အရေးတွေစသည်အားဖြင့်မိမိတို့ရဲ့အခြေခံနေသားတွေဟာတိတ်ကိုခိုင်မာနေစေဖြစ်ပြီးဟောင်ကောင်ရဲ့ဂုဏ်သိက္ခာထိခိုက်ပျက်စီးမှုတချို့ကိုပြန်ပြီးတည်ဆောက်နိုင်မဲ့အချိန်အခါရောက်လာမှာပါလို့မူရီကုမ္ပဏီရဲ့ဆိုးမြတ်ချက်ပေါ်အုပ်ချုပ်ရေးမှူးလမ်းကတုံ့ပြန်ပြောဆိုပါတယ်။ဒါပြင်လူလူအနေနဲ့သူတို့ရဲ့စိုးရိမ်ချက်တွေကိုအစိုးရရှိမှထုတ်ဖော်ပြောဆိုနိုင်ဖို့နောက်သတင်းပတ်မှာလူလူနဲ့တွေ့ဆုံဆွေးနွေးပွဲတွေလုပ်သွားမယ်လို့လည်းဆိုပါတယ်။ဟောင်ကောင်ရဲ့တပ်ဖွဲ့ဟာဆန္ဒပြသူတွေကိုအင်အားအလွန်အကျွံသုံးနှိမ်နှင်းဖြိုခွဲခဲ့တယ်ဆိုပြီးပြည်တွင်းသတင်းထုတ်တွေနဲ့ဆန္ဒပြသူတွေကအုံပံပြောဆိုတဲ့ပုံမှာလည်းအုပ်ချုပ်ရေးမှူးလမ်းကရဲတပ်ဖွဲ့ဘက်ကနေကာကွယ်ပြောဆိုပါတယ်
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲတွေနောက်လာတဲ့မကျင်းပခင်အသေးစိတ်အခြေခံတွေကြိုးပမ်းဖို့အတွက်တရုတ်ဒုဝန်ကြီးတဦးဒီသတင်းပတ်ထဲအမေရိကန်ပြည်ထောင်စုကိုရောက်ရှိမဲ့အကြောင်းတရုတ်အစိုးရကပြောပါတယ်။တရုတ်ဗန္ဓာရေးဒုဝန်ကြီးလီယိုမင်ဟာဝါရှင်တန်မြို့တော်ကိုမနက်ဖြန်မှရောက်မှာဖြစ်ပြီးနှစ်နိုင်ငံအဆင့်မြင့်ညှိနှိုင်းပွဲတွေအတွက်အလို့တဘောအဆင့်ကြိုတင်ဆွေးနွေးဖို့နောက်တာဝန်ရှိတဲ့အမေရိကန်အရာရှိတွေနဲ့တွေ့ဆုံသွားမယ်လို့တရုတ်အစိုးရဆင်ဝါသတင်းဌာနကဒီကနေ့ကြေညာပါတယ်။အခုလိုအဆင့်မြင့်တွေ့ဆုံညှိနှိုင်းမှုတွေထက်လုပ်ဖို့ကတော့တရုတ်ဒုဝန်ကြီးချုပ်လီယူဟီနဲ့တရုတ်ကုန်သွယ်ရေးညှိနှိုင်းရေးအကြီးအကဲနောက်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာနောက်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်းတို့အကြားတိလအစောပိုင်းတုန်းကဖုံးဆက်ဆွေးနွေးပြီးတော့သဘောတူခဲ့ကြတာပါ။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံအကြားပြီးခဲ့တဲ့ဇွန်လလကအဆင့်မြင့်ဆွေးနွေးပွဲတွေလုပ်ခဲ့ပေမဲ့လို့ကုန်သွယ်ရေးပြည်ပခါပြည်လည်နိုင်မဲ့ကြီးကြီးမားမားသဘောတူညီမှုမရခဲ့ပါဘူး။နှစ်ဖက်အပြန်အလှန်သွင်းကုန်ခွင့်တွေအကြီးအကျယ်ချမှတ်ပြီးတနည်းကျော်လာနေပြီဖြစ်တဲ့တင်းမာမှုတွေရောကြစေဖို့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်တွေအပေါ်ဒေါ်လာ250ဘီလီယံသွင်းကုန်ခွင့်တိုးကောက်မဲ့အစီအစဉ်ကိုဆိုင်းငံ့ပေးလိုက်ပြီးတရုတ်ဘက်ကလည်းအမေရိကန်ရဲ့ပဲပီဆက်ဝတ်သားနဲ့တခြားစိုက်ပျိုးမွေးမြူရေးသွင်းကုန်တွေအပေါ်မှာအခွန်ပြန်ရုပ်သိမ်းပေးခဲ့ပါတယ်ရှင်။
ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြားကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငြင်းပွားတာကနေနယ်စပ်မှာတင်းမာနေတဲ့အခြေအနေကြမှာပဲရုရှားမှာလုပ်တဲ့နိုင်ငံစုံပါအကြမ်းဖက်ဝါဒတံတန်တိုက်ခိုက်ရေးဆိုင်ရာစီးရီးလေ့ကျင့်မှုမှာနှစ်နိုင်ငံစလုံးပါဝင်လေ့ကျင့်နေပါတယ်။တရုတ်ဦးဆောင်တဲ့ရှန်ဟဲပူးပေါင်းဆောင်ရေးအဖွဲ့ SCO ကမ္ဘာကထာပြုမှုနဲ့လုပ်တဲ့သတင်းတစ်ပတ်ကြာလုပ်မဲ့ Center 2019စီးရီးလေ့ကျင့်ခန်းကို Orenburg ရုရှားဒေသမှာစတင်လုပ်ဆောင်နေပြီလို့ပါကစ္စတန်ကြီးချက်ကဒီကနေ့ကြေညာပါတယ်။ Center စီးရီးလေ့ကျင့်မှုဟာဒီတော်တွင်မှာလုံခြုံရေးနဲ့တည်ငြိမ်ရေးတို့အတွက်နိုင်ငံတကာအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာပါဝင်တဲ့ကြီးတပ်တွေရဲ့လက်ကျင်ရေးစွမ်းရည်တိုးတက်စေဖို့ရည်ရွယ်တယ်လို့ပါကစ္စတန်စစ်ဖက်သတင်းထုတ်ပြန်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကမှဖော်ပြထားပါတယ်။ SCO ကို2000ခုနှစ်ကရှန်ဟဲမြို့မှာရုရှားတရုတ်ကီဂစ်သမ္မတနိုင်ငံကာဇက်စတန်တာဂျီကစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေစတင်ထူထောင်ခဲ့ကြတာပါ။ ပြီးခဲ့တဲ့နှစ်က SCO အကြမ်းဖက်ဝါဒတံမြန်တိုက်ဖျက်ရေးစီးရေးလေ့ကျင့်မှုကိုလည်းရုရှားကအင်ရှင်ဖြစ်လက်ခံပြုလုပ်ခဲ့ပြီးအိန္ဒိယနဲ့ပါကစ္စတန်တို့ပထမဆုံးအကြိမ်ပါဝင်ခဲ့ပါတယ်
ရုရှားနိုင်ငံမှာဒီနှစ်အစောပိုင်းတုန်းကလုပ်ခဲ့တဲ့ငြိမ်းချမ်းရေးနဲ့ဆန္ဒပြပွဲတစ်ခုအတွင်းမှာရုရှားအမျိုးသားအစောင့်တပ်ဖွဲ့ဝင်တဦးကိုတရားရစေခဲ့မှုနဲ့ရုရှားရုပ်ရှင်သရုပ်ဆောင်ပါဗယ်ဥစတီနော့ဖ်ကိုမော်စကိုမြို့တော်တရားရုံးတစ်ခုက6/3နှစ်ခွဲချမှတ်လိုက်ပါတယ်။အစိုးရစန့်ကျင်လှုပ်ရှားသူတွေကိုထောင်ဒဏ်တွေခက်မှန်မှန်ချမှတ်တဲ့အထက်မှာအခုပြစ်ဒဏ်ချမှတ်မှုကတစ်ခုအပါအဝင်ဖြစ်ပါတယ်။တင်းမာမှုတွေနဲ့ပြည်နေခဲ့တဲ့ရွေးကောက်ပွဲကာလအတွင်းအုံကြွမှုမြင့်မားလာနေတာကိုအစိုးရကဟန့်ကြားဖို့ကြိုးစားတဲ့အနေနဲ့အခုလိုထောင်ချပြစ်ဒဏ်ပေးနေတာလို့မြင်ကြပါဗျ။သူ့ဘော်ဆွဲချက်တွေကိုဥစတီနော့ဖ်ကညှင်းဆို ယုံသားမကအခုဖြစ်ရမှာဆိုရင်သူဟာဆန္ဒပြပွဲဖြစ်ခဲ့တဲ့ရင်ပြင်မှာမိတ်ဆွေတူဦးကိုစောင့်နေခဲ့တာသာဖြစ်ပြီးဆန္ဒပြပွဲမှာတော့မပါခဲ့ဘူးလို့ခြေပါပါဗျ။သူ့ရဲ့ခုခံခြေပါချက်ကိုတရားရုံးမှာတင်တဲ့ဗီဒီယိုထောက်ထားကထောက်ခံသက်သေပြပါဗျ။ဒါပေမဲ့လည်းဥစတီနော့ဖ်အပေါ်ဆွဲချက်တွေကနေကင်းလွတ်စေမဲ့ဗီဒီယိုအထောက်အထားနဲ့မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေကိုအမှုစစ်ဆေးတဲ့တရားသူကြီးကကြားနာစစ်ဆေးတာမဟုတ်ခဲ့ပါဘူးရှင
်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုဇာပြုသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေသူတွေကတူဖြစ်တဲ့အန်ဒရူးယန်ကလူတယောက်ကိုမိသားစုစုကို$1,000ပေးမယ်လို့ပြောထားတာကြောင့်အဲ့ဒီငွေကိုရဖို့စီရင်သွင်းတဲ့လူ၄သိန်းခွဲကျော်ရှိသွားပါပြီသူမဲဆွယ်စည်းရုံးရေးအဖွဲ့ရမုံငွေတွေကနေပြည်သားစု10ခုကို$1,000နဲ့တစ်နှစ်လှူဒန်းသွားမယ်လို့ပြီးခဲ့တဲ့သတင်းဘက်ကလုတ်တဲ့စကားစစ်တိုးပွဲတွင်အန်ဒရူးယန်ကကြေညာထားတာပါမစ္စတာယန်ရဲ့အခုလိုရုတ်တရက်ကြေညာချက်ဟာတကယ်ကတော့သူ့မဲဆွယ်စည်းရုံးရေးမှာအဓိကရည်တည်ချက်တစ်ခုအပေါ်လူတွေပိုးပြီးသတိပြုမိလာစေဖို့ဤရတာပါအရွယ်ရောက်ပြည်သားအမေရိကန်နိုင်ငံသားတိုင်းတစ်လကိုအခြေခံလစာ$1,000ရဖို့လှူသွားမယ်လို့မစ္စတာယန်ကသူ့မဲဆွယ်စည်းရုံးရေးပွဲတွေမှာပြောထားပါတယ်သူအခေါ်အားဖြင့် freedom dividend ဆိုတဲ့ထောက်ပံ့ငွေဟာမိသားစုတွေအနေနဲ့ပိုကောင်းမွန်တဲ့ဘဝကိုရဖို့ကြိုးစားနေတာနဲ့အမျှသူတို့ရဲ့အခြေခံလိုအပ်ချက်တွေအတွက်သုံးစွမ်းနိုင်မှာဖြစ်တယ်လို့ Mr. Yan ကပြောပါတယ်။ New York ပြည်နယ်စားတီအသက်44နှစ်အရွယ်တန်းကျွယ်တထေးတူဦးဖြစ်သူ Andrew Yan ဟာစုံဦးတည်ထွင်လုပ်ငန်းရှင်ရှေ့အနေနဲ့ Pride လူရှင်တူဖြစ်ပြီး Venture for America VFA ဆိုတဲ့ Pride အဖွဲ့ကိုတည်ထောင်ထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိပ်တန်းရောင်းသတင်းတွေကိုကုကြကြောသိန်းနဲ့မခင်ဖြူတွေတို့ကပြောပြသွားတာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်။2019ခုနှစ်တုန်းကရွှေဂျာရီပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုဟာမျိုးဖြုတ်တပ်ဖြတ်မှုလို့ရမျိုးဖြစ်နေပြီးတော့ဒီအတွက်အဖြစ်ရှိသူတွေကိုထိထိရောက်ရေးယူဖို့ကိစ္စကိုမြန်မာအစိုးရရောနိုင်ငံတကာကပါတာဝန်ယူဆောင်ရွက်ဖို့ကုလအချက်လက်စုဆောင်ရေးအဖွဲ့ရဲ့နောက်ဆုံးပိတ်အစည်းအဝေးခါစားမှာဖော်ပြခဲ့ပါတယ်။အိန္ဒိယနိုင်ငံတွေကိုရောက်နေတဲ့ရွှေဂျာဒုက္ခသည်တွေပြန်လာနိုင်ဖို့ဆိုရင်အရေးအကြီးဆုံးအရင်လိုအပ်မှာကပြည်ရင်းမှာပဲရှိနေတဲ့ရွှေဂျာ6သိန်းကိစ္စကိုအရင်ဆုံးဖြေရှင်းသွားဖို့လိုတယ်လို့လည်းကုလအချက်လက်စုဆောင်ရေးအဖွဲ့အရာရှိသူကပြောသွားပါတယ်။ကုလအချက်လက်စုဆောင်ရေးအဖွဲ့ရဲ့လူ့အခွင့်အရေးကောင်စီတင်ပြတဲ့နောက်ဆုံးအစည်းအဝေးခါစားနဲ့ပတ်သက်လို့ကိုသားညုံကပြောပြထားပါတယ်။
FFM ဆိုပြီးတော့ဒုက္ခခေါ်တဲ့မြမရေးကုလအချက်လက်စုဆောင်ရေးအဖွဲ့ဟာသူတို့ရဲ့နောက်ဆုံးအစည်းအဝေးကိုဒီကနေ့လုပ်တဲ့ဂျနီဗာလူ့ခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းပြီးတော့သူတို့ဆုထားတဲ့အချက်လက်တွေကိုတော့ IMMM လို့ခေါ်တဲ့ဒီကုလစုံစမ်းရေးအဖွဲ့ကိုဒီကနေ့မှလွှဲပြောင်းလိုက်ပြီးဖြစ်ပါတယ်။2019ခုနှစ်တုန်းကဒီရိုဂျာရီပေါ်မြမစစ်တပ်ရဲ့ကျူးလွန်မှုတွေဟာမျိုးဖြုတ်တပ်ဖြတ်မှုသဘောဖြစ်နေပြီးတော့နိုင်ငံတကာဥပဒေဖြစ်တဲ့ Convention to Prevent Genocide အရာဒီရာဇဝတ်မှုတွေကိုစုံစမ်းအရေးယူဖို့မြန်မာနိုင်ငံဘက်ကပြက်ကွက်ခဲ့တယ်လို့သုံးသပ်တင်ပြထားပါတယ်။လူ့ခွင့်ရေးကောင်စီမှဒီနောက်ဆုံးအစဉ်အစားတင်ပြီးတဲ့နောက်ကုလချက်လက်ရှာဖွေရေးအဖွဲ့နဲ့ကုလထူးကူစလဲ Miss Yanhili တို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်။အချက်လက်ရှာဖွေရေးအဖွဲ့ရဲ့ဦးထား Mr. Mazuki Drusman ကတော့ဒီရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိသူတွေဖြစ်မြန်မာစစ်ကောင်းဆောင်6ဦးကိုစီရင်ပြုစုထားပေမဲ့ဒါဟာပြည့်ပြည့်စုံတဲ့အစဉ်မဟုတ်သေးဘူးလို့သူကဖြေပါတယ်။
For the atrocity, so it's not a final list. It's not a ultimate list. The IMM may come up with its own listing of people.
ဒါနောက်ဆုံးစင်းမဟုတ်ပါဘူး. IMM အနေနဲ့ဒီနောက်ဆုံးစင်းပြည့်စုတာတွေပါဝင်ကျွန်တော်တွေဆက်လုပ်မှာပေါ့. ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့မိကွန်းကိုဖြေရရင်ကျွန်တော်တို့အနေနဲ့နီကုန်းချုပ်ချက်ထုတ်တဲ့အခါမှာမြန်မာပြည်ကဒီမိုကရေစီအတွင်းကူးပြောင်းရေးကိုသွားနေတယ်ဆိုတော့စိတ်စည်စနာမှန်နဲ့လုပ်ခဲ့ပါတယ်
ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့အဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုးကြီးကတော့လူခွင့်ချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အစိုးရဘက်ကပြက်ကွက်ခဲ့တယ်လို့ထောက်ပြသွားပါတယ
် It's clear that the civilian side of the government does not control the military side of government. Yeah, that's why
I'm saying that the military side of government is not in control. That's why I'm saying that the military side of government is not in control. Because the military side of government is not in control. ဒီသာတိုးတက်လာတာမရှိပါဘူးဆိုးလာတာပဲရှိပါတယ်ဒီလိုချင်းလေးကြားလေးလေးအရသာဆူရမှာတာဝန်ကြီးလေးလေးဖြစ်မှာပါ
ကျူးလွန်ငယ်တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာကအရေးယူမှုတွေနှိကွေလွန်းနေဆိုပေမဲ့လည်းအရေးယူမှုတွေစတင်နေပြီဆိုတာကိုတော့သတိပြုသင့်တယ်လို့ခရစ်စီဒိုဂျီကသတိပေးပါတယ
် Some is happening already the international criminal courts underway the wheels of international justice turn
နိုင်ငံတကာရာဇဝတ်တရားရုံးမှာရောင်းနေနေပါပြီနိုင်ငံတကာတရားစီရင်ရေးကတော့စိတ်ပျက်စရာနှိကွေတာမှန်ပါတယ်ဒါပေမဲ့လည်း ICC ပြည်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းကအမှုကိုကနဦးဆက်စပ်မှုတွေလုပ်နေပါပြီတရားရုံးရှင်တွေကအမှုတင်ထားပါပြီတရားရုံးကလက်ခံနိုင်ချေအချိန်မီးဖြစ်လာနိုင်ပါတယ်တရားစီရင်ပိုင်ခွင့်တရားရေးတရားမှုကတော့အကန့်အသတ်ရှိပါတယ်ဒါအစားအိမ်မဲ့ရှိပါသေးတယ်ကျွန်တော်စိုက်ကာကွယ်ရေးနိုင်ငံတကာဥပဒေအရ OIC ကိုကူစားပြုပြီးဂမ်ဘီယာနိုင်ငံကနေ ICJ နိုင်ငံတကာတရားရုံးကိုအမှုတင်ထားပါတယ်။ဒါကြောင့်ကမ္ဘောဒီးယားလိုနှစ်40လောက်တရားစီရင်ရေးဖြစ်ဖို့စောင့်ရမယ်လို့မဆိုလိုပါဘူး
။အင်းကြီးနိုင်ငံတွေကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေပြန်လာနိုင်မှုဆိုလို့ရှိရင်အရင်ဆုံးအရေးကြီးလို့ရမှာကပြည်တွင်းမှာပဲရှိနေကြတဲ့ရွန်ဂျာ6သိန်းလောက်ကိစ္စကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့ကုလအချက်လက်စုံစမ်းရေးအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာတော့ရခိုင်ပြည်နယ်အတွင်းလက်တော်ဖြစ်နေတဲ့တိုက်ပွဲတွေမှာအရသာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလည်းသူ့ရဲ့နောက်ဆုံးအစီအစဉ်မှာဖော်ပြပါရတယ်။ရိတ်ခါငွေကြီးလူသူအင်အားနဲ့ထောက်လိုင်းအချက်လက်တွေကိုဖြတ်တောက်တဲ့ဖြတ်လေးပြတ်နီးစနစ်နေရာမှာဒရင်းအချက်လက်ကိုပါဖြတ်တောက်တဲ့ဖြတ်ငါဖြတ်နီးမြန်မာစစ်တပ်ဘက်ကတုံးလာတယ်လို့အစီအစဉ်မှာဖော်ပြထားပါရတယ်။အင်တာနက်တွေဖြတ်လိုက်တာဟာသူတို့အတွက်ဒရင်းအချက်လက်ရယူဖို့အခက်ပိုတွေ့စေတယ်လို့မစ်ရန်ဟီလီကသတင်းစာရှင်းလင်းပွဲမှာပြောသွားပါရတယ
်။ During the monsoon season, it was very we were the international community myself and others
တို့တို့ပြေမိုးရသည့်ကာလမှာကျွန်မအပါဝင်နိုင်ငံတကာအနေနဲ့ကအဲ့ဒီမျိုးနယ်တွေကနေတည်င်းအချက်အလက်ဓာတ်ပုံတွေရယူပါတယ်အခုအင်တာနက်လိုင်းတွေဖြတ်လိုက်တဲ့အခါမှာအတော်လေးအခက်တွေ့ပါတယ်အဲ့ဒီကဖြစ်ပျက်နေတာတွေကိုဂျိုဒုဓာတ်ပုံတွေကနေရဖို့မိုးရသည်မှာမလွယ်ပါဘူးအခုမျိုးနယ်၅ခုမှာအင်တာနက်ပြန်ပေးတယ်ဆိုပေမဲ့၄မျိုးနယ်ကလုံးဝဖြတ်ခံထားရတော့မှာ
မြန်မာစစ်ဘက်ကတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်တာဟာတဘုံနေဘက်က Wi-Fi အင်တာနက်စနစ်ကိုတုံးပြီးတော့ဖောက်ခွဲဖျက်ဆီးမှုတွေလုပ်မှာကိုဟန်တားလူတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကုလချက်လက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီအစဉ်အပေါ်မှာလည်းဒါဟာတကယ့်အဖြစ်မှန်တွေကိုပုံဖြတ်ဖော်ပြတယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။ဒါပြင်ခုလိုမျိုးလူခွင့်ချူဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးတစ်ခုခုမှဆစ်ဆေးဖို့ဆိုတာကိုလည်းမြန်မာဘက်ကညှင်းဆန်းထားပါတယ်။မြန်မာစစ်အနေနဲ့ Ranger ဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့အပြင်ကုလသမဂ္ဂရဲ့လူခွင့်စုံစမ်းမှုတွေကိုလည်းဝင်ခွင့်မပေးခဲ့ပါဘူးခင်ဗျာ
။ကိုသားညုံတင်ပြတော့တာပါရှင်။ခုတော့ကျိုင်းတော်မှာကျင်းပတဲ့ငင်းချိုင်းရင်ဆွေးနွေးပွဲသတင်းတင်ပြပါမယ်။အစိုးရငင်းချိုင်းရင်ကိုစလဲရီတက်မတော်ဖက်ကကိုစလဲရီနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဖွဲ့ကကိုစလဲရီနှစ်ဖက်အပြစ်အခါရဆက်ရေးအတွက်ဒီကနေ့ကျိုင်းတော်မြို့မှာဆွေးနွေးခဲ့ကြတာမှာသဘောတူညီချက်တချို့ရခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးသွားခဲ့ပါတယ်။အစိုးရကိုစလဲရီဖက်ကတော့လက်နက်ကိုင်အဖွဲ့တွေနဲ့သဘောတူညီမှု9ချက်ကိုရခဲ့တယ်လို့ဆိုပေမဲ့နိုင်ငံရေးလှိလာသူတွေအမြင်ကတော့အပြစ်အခါရဆက်ရေးလက်မှတ်ရေးထိုးရေးအတွက်အချိန်ယူရအောင်မယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းတဲ့တဲ့ထောက်ကုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်
။ကျိုင်းတို့မျိုးမှာဒီနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းနှစ်ဖက်အပြစ်ခတ်ရစဲသဘောတူညီချက်ရနိုင်ဖို့နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြရမှာသဘောတူညီချက်တချို့ရလိုက်ပြီမဲ့လဲတိကျခိုင်မာရဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်ခဲ့ပါဘူး။ဒါကြောင့်လဲဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်ခေါင်းဆောင်လည်းဖြစ်နိုင်ငံတော်ရှေ့နေချုပ်လည်းဖြစ်တဲ့ဦးထွန်းနှောင်းဦးကအစည်းအဝေးအပြီးမှာအခုလိုရှင်းပြခဲ့ပါတယ
်ဒီနေ့တို့ဆွေးနွေးမှုပတ်သက်မှာဘိုင်လက်ထရယ်ဂရီးမန့်လက်မှတ်ရေးဖို့နိုင်မှုတတိယတိုက်ပွဲတွေဆွေးနွေးမှု IDP ကိစ္စတွေစတေးရာခြားနိုင်ငံကိစ္စတွေနောက်ဒုတိယမှုတည်ဆောက်နိုင်မှုတွေတစ်ဖက်အာဒီဂျေးမှုကိစ္စတွေဒီဘက်ကဖြစ်ရှင်းနေရတယ်ဒါဆက်ဆွေးနွေးဖို့ကျွန်တော်တို့အောက်တိုဘာလအတွင်းမှာလည်းတစ်ဖက်ပြန်လည်တွေ့ဆုံပြီးတော့
နှစ်ဖက်ဆွေးနွေးပွဲအပြီးသဘောတူညီခဲ့ကြတဲ့ကိစ္စရပ်တွေအတွက်နောက်နေ့မှထပ်မံဆွေးနွေးဖို့အစိုးရဘက်ကအဆိုပြုခဲ့ပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဆုံးဖြတ်ချက်ချဖို့အတွက်လုံပိုင်ခွင့်ပါမလာတာကြောင့်ဆွေးနွေးပွဲကိုဒီနေ့မှပဲအဆုံးသတ်လိုက်တယ်လို့ NRPC ကိုယ်စားလှယ်ဦးစောထေကပြောပါတယ်။ဒါပေမဲ့ဆွေးနွေးခဲ့သမျှအပေါ်မှာကြေလည်မှုရှိကြရဲ့လို့သူကပြောပါတယ်။
အဲ့တော့ဒီဘောမှာဒီနေ့ဆွေးနွေးလိုက်တဲ့သဘောတူညီချက်ပေါ်မှာသူပွက်ဒီလိုက်ပါစနဲ့တို့ကတည်းကပြောတယ်အဲ့ဒီအရာဒီမှာတော့နောက်ဆက်ကြွယ်စစ်ရမယ်ဆိုတော့တို့ပြန်ကြည့်ရအောင်
တမ်တော်ဘက်ကလည်းငင်းငိုင်းလူလာရဲ့ပုံစံတွေတွေ့ရတဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေမှာလာလာကောင်းမယ်လို့နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကသုံးသပ်ပါတယ
်။လုံးလုံးဆက်တော့ပြောဘူးလို့ဒင်းနေဆိုသေးတယ်ဗျာသူတို့ဟိုအချိန်လေးပဲအပြစ်ဆုံးမှုရှိရသေးတယ်စောင့်လို့ကြည့်ရအောင်မထင်ပါဘူး။လုံးလုံးစေတပ်ကောဘာလဲလျောမှုရှိတဲ့အတွက်ကြောင့်မလို့ငင်းငိုင်းပဲကိုသွားမဲ့လာလာတော့ပုံများတယ်လို့ပြောလို့ရပါတယ
်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမဲ့အော်တိုဘာထဲမှာလုံသွားဖို့သဘောတူညီဖို့ရခဲ့ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းငိုင်းဘူဌာန NRPC အဖွဲ့တွေငင်းငိုင်းကော်မရှင် PC အဖွဲ့တွေတပ်မတော်ဘက်ကကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးရှာပြေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးတော့ငင်းငိုင်းဖော်ဆောင်ရေးအဖွဲ့ PCG အဖွဲ့တက်ရောက်ခဲ့ကြပါတယ်။တိုင်းသားတွေဘက်ကတော့ကချင်လက်နက်ကိုင် KIA KIO ဘက်က၄ဦးကိုကန့်အဖွဲ့ MNDAA ကကိုယ်စားလှယ်၂ဦးရခိုင်လက်နက်ကိုင် AA ဘက်ကကိုယ်စားလှယ်၃ဦးတအောင်းလက်နက်ကိုင်အဖွဲ့ TNLA ဘက်က၄ဦးဆွေးနွေးခဲ့ကြတာပါ။ဩဂုတ်လ31ရက်ကလည်းမြောက်ပိုင်းမဟာမိတ်လေးပွဲနဲ့အစိုးရညီညွတ်ရေးကော်မရှင်ကျိုင်းတို့မှတွေ့ဆုံခဲ့ကြပါတယ်။စက်တင်ဘာ2ရက်ကိုကန့် MNDAA တအောင်းလက်နက်ကိုင် TNLA နဲ့ရခိုင်လက်နက်ကိုင် AA 3ဘွဲ့ကတဖက်သက်အပြစ်ခတ်ရစဲကြောင်ကြီးညာခဲ့ပါတယ်။အခုလိုစစ်နေပွဲကြီးကျင်းပနေတဲ့အချိန်မှာပဲကြောင်မဲမျိုးနယ် TNLA ရဲ့တပ်မဟာ2နေမီထဲမှာ TNLA တပ်ရင်း666နဲ့တပ်မတော်တို့ဒီနေ့မနက်အစောပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့လည်းပြစ်ခတ်ခဲ့ရရရှိရလို့ TNLA ဘက်ကထုတ်ပြန်ထားပါတယ်
။ကုစောထက်တရင်ပြဖို့တော်ရပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါလိမ့်။သောတာရှင်များရှင်။ကရင်အာဇာနည်နဲ့ကျင်းပတာကြောင့်အဖမ်းခံလိုက်ရတဲ့နော်အုံးလာနဲ့ကရင်လူငယ်နဲ့ဦးကိုချွင်းချက်မရှိပြန်လွတ်ပေးဖို့တိုင်းရင်းသားအဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါလိမ့်။ဒီဖမ်းဆီးမှုကနိုင်ငံတော်အစိုးရအနေနဲ့ Federal ပြည်ထောင်စုကိုတိဆောက်ပြီးတမျိုးသားလုံးတန်းတူညီမျှတဲ့အခွင့်အရေးရဖို့အတွက်ဆောင်ရွက်နေတာတွေကိုလည်းအဟန့်တားဖြစ်စေတယ်လို့တိုင်းရင်းသားကောင်ဆောင်တွေကပြောပါရယ်။အပြည့်အစုံကတော့ VOA သတင်းထောက်စုစုကသတင်းပေးပို့ထားပါရယ်။
ကရင်အာဇာနည်နဲ့အခမ်းအနားကျင်းပတာနဲ့ပတ်သက်ပြီးကရင်အမျိုးသမီးအစည်းအရုံး KWU ဥက္ကဋ္ဌနှုတ်အုံးလှကိုဖမ်းဆီးပြီးကရင်လူငယ်နှစ်ဦးဖြစ်တဲ့ဆော့အယ်ဘတ်ချိုနဲ့စသိန်းစော်မင်းတို့တရားစွဲဆိုခံထားရတဲ့အပေါ်ချွင်းချက်မရှိအမှုရုပ်သိမ်းပေးဖို့ကရင်အမျိုးသားအစည်းအရုံး KNU ကစက်တင်ဘာလ16ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားချုပ်ဆိုထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါရှိတဲ့သဘောတူညီချက်အတိုင်းတိုင်းရင်းသားလူမျိုးတွေရဲ့မတူညီတဲ့အမျိုးသားလက္ခဏာတွေကိုအတိအမှတ်ပြုပြီးစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်လိုတဲ့ဆန္ဒပြသဖို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုသဘောထားထုတ်ပြန်လိုက်တာကနှောင်းလာလွတ်မြောက်မှုအတွက်တင်မကပဲကရင်အမျိုးသားတွေရဲ့နေထူးနေမြတ်ဖြစ်တဲ့ကရင်အာဇာနည်နေ့ကိုနှစ်စဉ်နှစ်တိုင်းအဟံအတားမရှိကျင်းပနိုင်မှုအတွက်ရည်ရွယ်တယ်လို့ KNU ဒုဥက္ကဋ္ဌဘဒုစောကွယ်ထူးဝင်းကပြောပါတယ
်။ကျွန်တော်တို့နိုင်ငံမှာမတူကွဲပြားတဲ့တိုင်းရင်းသားလူမျိုးတွေရဲ့ဝိသေသတွေရှိတဲ့အပေါ်မှာနိုင်ငံတော်အစိုးရလက်ထက်ကိုအတိအမှတ်ပြုပြီးတော့ပြည်တော်စုလက္ခဏာဆောင်တဲ့အင်္ဂါတစ်ခုကိုတည်ဆောက်နိုင်ဖို့အတွက်ကြိုးစားဆောင်ရွက်တော့ဖို့အတွက်တော့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်။
ပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကရန်ကုန်မြို့မဟာဗန္ဓုလပန်းညံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့ကိုကျင်းပခဲ့တာပါ။ကရင်အာဇာနည်နေ့စကလုံးပြောင်းလဲသုံးဆွဲဖို့ကိုအာဏာပိုင်တွေကပြောကြားခဲ့ပေမဲ့အခမ်းအနားကိုအဲ့ဒီအတိုင်းဆက်လက်ကျင်းပခဲ့ပါတယ်။အဒီနောက်မှာပဲငင်းညံ့စွာစူဝေးခွင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေပုံမှား20နဲ့နှောင်းအုံးလှနဲ့အတူကရင်လူငယ်2ဦးကိုဖမ်းဆီးအမှုဖွင့်ခဲ့ပါတယ်။တမနာယုံပြောရေးဆိုခွင့်ရှိသူဦးစောထေကတော့သူတို့သုံးဦးကိုကရင်အာဇာနည်နေ့ကျင်းပတာကြောင့်အရေးယူတာမဟုတ်ပဲငင်းစုစီဥပဒေနဲ့အညီလှုပ်ဆောင်ခြင်းမရှိတဲ့အတွက်အရေးယူခြင်းဖြစ်တယ်လို့စက်တင်ဘာလ13ရက်နေ့ကပြုလုပ်တဲ့တမနာအင်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ကလည်းကရင်အာဇာနည်နေ့ကျင်းပတာကိုအာဏာပိုင်တွေသဘောကျပုံမပေါ်ပေမဲ့ကရင်တိုင်းရင်းသားရေးရဝန်ကြီးကိုယ်တိုင်ပါဝင်ခဲ့တာကြောင့်ပွဲဖြစ်မြောက်ခဲ့တယ်လို့စီးလုံးညညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA အတွင်းရေးမှုအဖွဲ့ဝင်ဦးမျိုးကျော်ကပြောပါတယ်။ကရင်အာဇာနည်နေ့အခမ်းအနားကိုအေယာဝတီတိုင်းနဲ့ကရင်ပြည်နယ်မှာပြုလုပ်လို့ရပါမယ်။ရန်ကုန်မှာကျင်းပခွင့်မရတာကမျှတမှုမရှိဘူးလို့သူကဆိုပါတယ်
။အခုလိုအပြုမှုမျိုးတွေကတော့ဒီဖက်ဒရယ်ပြည်ထောင်စုကိုသွားတဲ့နေရာမှာပို့ပြီးတော့အဟန့်အတားဖြစ်တာပေါ့ဗျာ။ဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့အခါမှာနေပြီးတော့အပြောနဲ့ပဲမဟုတ်ပဲနဲ့ကျွန်တော်တို့ကဒီနှလုံးသားနဲ့ပြဖို့လိုတယ်လေ။လက်တွေ့ကြဖို့လည်းလိုတယ်ပေါ့နော်။အခုကနေပြီးတော့ကျွန်တော်တို့တွေကအခမ်းအနားကြီးပွဲကြီးလို့နော်ဖက်ဒရယ်ပြည်ထောင်စုလုပ်မယ်ငင်းချိုင်းညီနာခံလေးခေါ်ဒါပေမဲ့တကယ်ပကတိအရှိန်မှာအဲ့လိုမဟုတ်ဘူး။တနည်းအားဖြင့်ပြောခွဲခြားဆက်ဆံတာတွေရှိနေအတိမပြုမှုတွေမခံရတာတွေရှိတယ်လူရှုမှုတွေခံစားနေရတယ်။ဒီဟာကတော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုအတွက်တော့အဓိကအနှောင့်အယှက်တော့ဖြစ်တယ်။
1950ဩဂုတ်လ12ရက်နေ့ကကရင်ပြည်နယ်ဖားပုံမြို့နယ်ထုတ်ကော်ကူဒေသမှာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားစဉ်ကြာဆုံးခဲ့တဲ့ကရင်အမျိုးသားခေါင်းဆောင်စောပါဦးကြီးကိုဂုဏ်ပြုတဲ့အနေနဲ့ဩဂုတ်လ12ရက်နေ့ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။ငိမ့်စုစီဥပဒေနဲ့တရားစွဲဆိုခံရသူ3ဦးကိုကြောက်တရားမြို့နယ်တရားရုံးမှာဒီကနေ့စက်တင်ဘာလ18ရက်နေ့မှာဒုတိယအကြိမ်မြောက်ရုံးထုတ်ခဲ့ပါတယ်။တိုင်းနာတန်းတို့အခွင့်အရေးမရှိလို့တရားစွဲခံရတာကြောင့်အာမခံမယူပဲအမှုရင်ဆိုင်သွားမယ်လို့ဒီကနေ့ရုံးထုတ်ချိန်မှာနော်အုံးလှကပြောဆိုခဲ့ပါတယ်
။စုစုတင်ပြတော်ပါရှင်ခုတော့နိုင်ငံတကာဆောင်းပါးသဘုတ်တင်ပြပါဦးမယ်။ရုရှားတရုတ်ဆောင်ပါဗယ်ဥစတီနော့ဖ်ကိုပြီးခဲ့တဲ့တနင်္လာနေ့ကမော်စကိုတရားရုံးတစ်ခုကထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းခွင့်မြတ်ချက်မရှိတဲ့ဆန္ဒပြပွဲတစ်ခုမှာရဲတယောက်ကိုအကြမ်းဖက်ခဲ့တဲ့အတွက်တရားစွဲဆိုခံခဲ့ရတာပါ။ဥစီနော့ဖ်ကတော့တရားစွဲဆိုချက်ကိုညှင်းပယ်ခဲ့ပြီးသူဟာဆန္ဒပြနေတာမဟုတ်ဘူးလို့ပြောပါရယ်ဒီပြစ်ဒဏ်ဟာခွင့်ပြုချက်မရဘဲဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေရဲ့နောက်ဆက်တွဲဖြစ်ပါတယ်ဒီဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းမှုကြောင့်နိုင်ငံတကာကစိုးရိမ်နေတဲ့အကြောင်းဆလာတီစာဟုတ်သတင်းပေးပို့ထားပါတယ်ကိုငင်းချန်းကဆက်ပြီးတော့ပြောပြမှာပါ
ပီတာဥစီနော့ဖ်ဟာအသက်23နှစ်အရွယ်ရုရှားတရုတ်ဆောင်တယောက်ဖြစ်ပြီးတော့မော်စကိုဆန္ဒပြပွဲတစ်ခုမှာရဲတယောက်ရဲ့လက်မောင်းပြုတ်အောင်လုံးမှုနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရတာပါဥစီနော့ဖ်ကတော့ဆွဆွဲချက်ကိုညှင်းပယ်ပြီးတော့သူဟာဒီဆန္ဒပြပွဲမှာမတော်တဆရောက်နေတာလို့ပြောပါတယ်။သူ့ကိုဖမ်းဆီးခဲ့တဲ့ဗီဒီယိုကလူမှုကွန်ရက်တွေမှာနာမည်ကြီးသွားပါတယ်။သူ့ရှေ့နေဒီမီထရီချက်စကော့ဖ်က
ဒီမှုမှာတသက်ပြစ်တင်ပြထားတဲ့ဗီဒီယိုအရဘသူမှဒဏ်ရာရလို့အော်ဟစ်သွားတာမျိုးမရှိပါဘူး။လက်မောင်းပြုတ်သွားတာမျိုးမမြင်ရပါဘူး။လူတိုင်းရဲ့လက်တွေကအလုံးလုံးနေပြီးအဓိကယုံရဲတွေကကျွန်တော်အမှုတွေကိုရိုက်နေတာပါ။ဒါမျိုးဆိုဆွဲတာရုပ်တည်လုံးဝမရှိပါဘူး
။စက်တင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့မော်စကိုမြို့တော်ရွေးကောက်ပွဲမှာအတိုက်အခံကိုယ်စားလှယ်လောင်းတွေမျှမျှတတပါဝင်နိုင်ဖို့တောင်းဆိုဆန္ဒပြမှုတွေနောက်ပိုင်းဖမ်းဆီးအပြစ်ပေးခံရသူတွေထဲမှာယူစီနော့ဖ်က6ရောက်မြောက်ပြစ်ဒဏ်ချမှတ်ခံရသူဖြစ်ပါတယ်။ပြည်သူတွေအနေနဲ့လွတ်လွတ်လပ်လပ်ဆန္ဒပြနိုင်ပေမဲ့ခွင့်ပြုချက်ရှိရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ
်ယေရှုတေရှတနီ
အီမီလို့မှဆန္ဒပြခွင့်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါမှလည်းအာဏာရှိတဲ့သူတွေကိုလှုပ်နှိုးသလိုဖြစ်သွားပြီးဒီကံလေးကောင်းတဲ့အကျိုးဆက်တွေထွက်လာမှာပါ
ဒါပေမဲ့လည်းရွေးကောက်ပွဲမတိုင်ခင်ဆန္ဒပြပွဲအများစုကိုမော်စကိုအာဏာပိုင်တွေကခွင့်ပြုချက်မပေးခဲ့ပါဘူးတိုက်ခိုက်ခေါင်းဆောင်တွေကဘာပဲဖြစ်ဖြစ်ထွက်ပြီးဆန္ဒပြဖို့ပြည်သူတွေကိုတိုက်တွန်းခဲ့ပါတယ်ရွေးကောက်ပွဲမတိုင်ခင်ဆန္ဒပြပွဲတွေအတွင်းလူအနည်းဆုံး2000လောက်ကိုရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ထင်ရှားတဲ့အတိုက်ခံကောင်းဆောင် LSC Navani ဟာလည်းတလလောက်ထောင်ချခံခဲ့ရပါတယ်ရုရှားတနိုင်ငံလုံးမှာရှိတဲ့သူ့ရုံးခန်း43ခုကိုဝင်စီးခဲ့ပြီး Novosky Bricks မှာရှိတဲ့သူ့ရုံးခန်းအကြီးအကဲကအရေးကြီးတဲ့ electronic စာရွက်စာတမ်းတွေကိုရဲတွေဝင်မစီးခင် drone နဲ့နိုင်ငံပြင်ပကိုပို့ခဲ့ရပါတယ် Sergey Volkov ကရုံးအကြီးအကဲပါ
ဟယ်လိုတငယ်ချင်းတို့ရေဒီ drone မှာအရန်အရေးကြီးတဲ့ hard drive ပါပါတယ်အရန်အရေးကြီးတဲ့ data တွေပါပါတယ်အခုဘာကြောင့်အဝေးကိုပြန်သွားလဲလို့မေးရင်တော့ရဲတွေကကျွန်တော်ရဲ့အိမ်ကိုအခုရှာဖို့အပြင်မှာရောက်နေပါတယ
်တခြားထူးခြားတဲ့အမှုတွေကတော့ computer programmer Konstantin Kovtov ဟာငင်းညမ်းစွာဆန္ဒပြပွဲမှာပါဝင်တဲ့အတွက်ထောင်ဒဏ်၄နှစ်ချမှတ်ခံရပြီး blogger Vladislav Sinister ကတော့ Twitter မှာရေးလိုက်တဲ့အတွက်ထောင်ဒဏ်၅နှစ်ချမှတ်ခံရပါတယ်။မော်စကိုမြို့တော်ရွေးကောက်ပွဲအတွင်းနဲ့မတိုင်ခင်မှာရဲတွေရဲ့အင်အားအလွန်ကျွံသုံးနှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကပြောပါတယ
်။ I support calls by the President.
ရဲတွေအင်အားအလွန်ကျွံသုံးပြီးနှိမ်နှင်းတာတွေကိုစုံစမ်းစစ်ဆေးဖို့လူ့အခွင့်အရေးဆိုင်ရာသမ္မတကောင်စီရဲ့တောင်းဆိုမှုကိုကျွန်မထောက်ခံပါတယ်။လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်၊လွတ်လပ်စွာစုဝေးခွင့်နဲ့လွတ်လပ်စွာအများပြည်သူအရေးမှာပါဝင်ခွင့်တွေကိုအာဏာပိုင်တွေအနေနဲ့လေးစားဖို့ကျွန်မတိုက်တွန်းပါတယ
်။စက်တင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့မော်စကိုမြို့တော်ရွေးကောက်ပွဲမှာနေဗန်နီကိုထောက်ခံသူတွေကိုယ်စားလှယ်အဖြစ်ရွေးကောက်ခံခွင့်ကိုညှင်းပယ်ခဲ့တဲ့အတွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါခင်ဗျာ
။ကိုငိမ့်ချမ်းပါရှင်။ American VOA American အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 1925 30နဲ့အပြင် line လက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ 92m 32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ19 25နဲ့30နဲ့အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီဘက်ကပါတီတွင်သမရလောင်းစီရင်ရှင်ပြိုင်နေတဲ့ထိတ်တန့်ကုသလေလောင်းဆယ်ဦးပြီးခဲ့တဲ့ဘက်ကတက်ဆက်စပီနယ်ဟော့စတယ်မြို့မှာစကားစီဒိုးပွဲကျင်းပပါပြီ။သူတို့ရဲ့မူဝါဒတွေကိုခြားပြဆွေးနွေးကြတဲ့ဒီချိန်ထဲမှာ Republican Party ကလက်ရှိသမ္မတဒေါ်နယ်ထရန့်ကိုနိုင်အောင်ရှင်းပြမယ်ဆိုတာကိုလည်းအခိုင်အမာပြောဆိုကြပါတယ်။ကုသလေလောင်းတွင်နေတဲ့ပါတီဝင်တွေရဲ့ထောက်ခံမှုရဖို့ဆိုတာစိန်ခေါ်မှုတရဖြစ်လာသလိုတခြားမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့လဲလိုအပ်လာပါတယ်။
Vice President Biden the differences
between the Republican and Democrat ကိုယ်စားလှယ်လောင်းဆယ်ဦးစကားစစ်ထုတ်ပွဲဆင်မြင့်မှာဆွေးနွေးပြောဆိုခဲ့ကြပါတယ်။ရှေ့ဆုံးကပြေးနေတဲ့နိုင်ငံရေးမှာသဘောထားမတင်းမာသူဖြစ်သက်မှတ်ခံထားရသူဒုသမတအောင် Joe Biden နောက်သူနဲ့အဓိကပြိုင်ဘက်တီဖြစ်တဲ့ Bernie Sanders ပြုပြင်ပြောင်းလဲရေးမှာတိုးတက်တဲ့အမြင်ရှိသူလို့သတ်မှတ်ထားတဲ့ Elizabeth Warren တို့လည်းရှင်ရက်နေခဲ့ကြပါတယ်။စကားစစ်ထုတ်ပွဲမှာ Minnesota ပြည်နယ်ထက်လွတ်တော်မှအမေကလောဘာချော်လေသူ့ရဲ့သဘောထားအမြင်တွေကိုဆွေးနွေးခွင့်ရခဲ့ပါလေကိုယ်စားလှယ်လောင်းတွေရင်ဆိုင်ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့တရင်းကွန်ရီတွေက PPG ရုပ်တံကိုသူကအခုလိုပြောပါလေ
climate change and some order in how we deal with the rest of the world and doing something
about ရာသီဥတုပြောင်းလဲလာမှုနဲ့ကမ္ဘာပေါ်ကကြံတဲ့နိုင်ငံတွေနဲ့ဆက်ဆံရမယ့်စနစ်နောက်ကျန်းမာရေးစောင့်ရှောက်မှုကိစ္စနဲ့ဆေးဝါးထုတ်လုပ်ရေးဆိုင်ရာမူဝါဒတွေကိုကျမတို့ထည့်တွက်ရပါလိမ့်မယ်ကိုပါတီအတွင်းကထောက်ခံမှုရဖို့လိုပါတယ်သူတို့ကထောက်ခံပြီးပြီဆိုရင် Republican Party တွင်းကသဘောထားပြော့ပြောင်းသူတွေနဲ့ဘယ်ဘက်မှမပါပဲတီးခြားရက်သူတွေရဲ့ထောက်ခံမှုရရပါလိမ့်မယ
်။ Texas ပြည်နယ်အော်လတော်မဟောင်းဘီသောအော်ရာကာရောပြီးခဲ့တဲ့လကလူတွေစုလိုက်ပြုံလိုက်တည်ကြည်ခဲ့တဲ့ပြစ်ခတ်မှုကြီးအကြောင်းကိုပြောရင်ကြည်တွဲလိုက်ပြစ်လို့ရတဲ့တိုက်ခိုက်ရေးသုံးတနတ်တွေကိုလူတွေပိုင်ခွင့်မပေးသင့်ဘူး။အစိုးရကပြန်ဝယ်သင့်တယ်လို့ကြံပေးပါ
တယ်။ Oh yes, we're going to take your AR-15, your AK-47.
ပြေးကြပါလေ။ဟုတ်ပါတယ်။ခမရရဲ့ AR-15 တနတ်တွေကိုကျွန်တော်တို့ပြန်ယူမယ်။ခမရရဲ့ AK-47 တနတ်တွေကိုကျွန်တော်တို့ပြန်ယူရမယ
်။တနတ်ထိန်းချုပ်ရေးကိစ္စကနောက်ပိုင်း Twitter လူမှုကွန်ရက်မှာလည်းအခြေတင်ဆက်ပြီးတော့ရေးကြငင်းခုန်ကြပါလေ။ထိတ်ဆုံးအပြေးနေတဲ့ Joe Biden ဟာအသက်86နှစ်ရှိပါပြီ။သူနဲ့ပြိုင်ဘက်လူငယ်တူဖြစ်တဲ့ Julian Castro က Joe Biden ရဲ့မျက်ညံနည်းနေပြီဆိုပြီးဝေဖန်တာလည်းခံခဲ့ရပါလေ
။
ဒီကနေ့နှစ်မိနစ်ကခမရပြောခဲ့တာဟုတ်တော့ခမရမေ့သွားပြီလားလို့ကိုလျန်ကက်စတိုကမိကုန်ထုတ်ခဲ့တာပါနောက်ထပ်ကိုယ်စားလှယ်လောင်းတယောက်ဖြစ်တဲ့ပစ်ဘူဒီချိတ်ကလည်းလူငယ်တွေဥဆောင်ရမယ့်ခေတ်ကိုရောက်နေပြီဆိုပြီး ABC ရုပ်သံကိုခုလိုပြောပါတယ
် I think that perspective is needs to be at the table right now at a time when around the world
New Zealand SA Vito စတဲ့ကမ္ဘာနိုင်ငံတွေမှာကျွန်တော်တို့အွယ်တွေပဲအစိုးရခေါင်းဆောင်တွေအဖြစ်တာဝန်ယူလာကြတာကိုကြည့်ပြီးဒီလိုသဘောထားအမြင်တွေဒီမှာလည်းအခုရှိသင့်ပြီလို့ကျွန်တော်မြင်ပါတယ်
သမ္မတဒေါ်နယ်ထရန့်ကတော့ဒီမိုကရက်တီးဟာတရားမဝင်ရှေ့ပြောင်းလာသူတွေကိစ္စနဲ့ဂုံသွေးကိစ္စတွေမှာတိတ်ကိုပြောပြောင်းလွန်းနေဆိုပြီး Twitter လူမှုကွန်ရက်ကနေဝေဖန်ပါတယ်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေအခြေအနေဆွေးနွေးကြတဲ့အချိန်မှာဘော်တီမိုးမှာကျင်းပတဲ့ Republican Party ဝင်တွေရဲ့ညစာစားပွဲကိုတက်ရောက်ရင်းအခုလိုပြောခဲ့တာပေါ့
Democrats in Congress have embraced an extreme destructive and dangerous
တော်တော်ရင်းကဒီမိုကရက်တီးဟာအစွန်ရောက်ဖျက်လို့ဖျက်ဆီးအန္တရာယ်ကြီးတဲ့အစီအစဉ်တွေကိုချနေကြပါတယ်တီယူတန်ဆိုရှယ်လစ်ဝါရနဲ့နေကြားတွေကိုအတားအဆီးမရှိဖွင့်ပေးဖို့လုပ်နေကြပါတယ်
။မူဝါဒတွေပေါ်ညှင်းပွားမှုတွေကိုယ်ရေးကိုယ်တော်တက်ခိုက်မှုတွေကတော့အမြဲတစေကြားနေရတာမျိုးပါ။ပစ်ဘူဒီဂျေကတော့ဒီမိုကရက်တီးရဲ့အစီအစဉ်ကို လူတွေပိုပြီးထောက်ခံလာတယ်လို့ ABC ရုပ်သံကအခုလိုပြောပါတယ
်။ There is an American majority that believes that we need universal health care. There's an American majority for
ကတာဝန်ယူတဲ့ကျန်းမာရေးစောင့်ရှောက်မှုပုံစံလိုအပ်တယ်ဆိုတာကို American ပြည်သူအများစုကယုံကြည်ပါတယ်။ American ပြည်သူတွေရဲ့အသက်တွေကိုကယ်ဖို့တနက်ကင်ဆောင်ဝင်ထိန်းချုပ်တဲ့ဥပဒေတရက်လည်းလိုအပ်တယ်ဆိုတာ American အများစုကယုံကြည်ပါတယ်။လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေလောကလာစာပို့တိုးရေးကိစ္စတွေအမေရိကန်အများစုကလိုလားနေတဲ့ကိစ္စတွေကိုကျွန်တော်တို့ပါတီဟာရှေ့ကတိုးတက်အောင်လုပ်နေပါတယ်
။မဲဆွေစီယုံရေးပွဲတွေကာလရှိကြခြင်းမလေးတဲ့ရွေးကောက်ပွဲရာသီမို့လဲအခြေတည်ညှင်းခုန်တာတွေစကားစစ်ထိုးတာတွေကတော့ဆက်ပြီးကြားနေရအောင်မှဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမှခင်ဖြူထွင်းတဲ့သူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းရိုက်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်။ဒီမှာပါခင်ဗျာ။ဒီကနေ့ညပိုင်းဒိုင်းရိုက်လိုင်းစီစဉ်ကနေပြီးချူစူပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပြုလုပ်တဲ့ကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်လို့ပါ။မြောက်ပိုင်းလက်နက်ကိုင်တိုင်းသားမဟာမိတ်အဖွဲ့နဲ့မြန်မာဆွေရညီညာရေးကူစရယ်တွေကြားမှာညီညာရေးဆွေးနွေးပွဲတက်ကိုအခုဒီစက်တင်ဘာ19ရက်နေ့မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာဆွေးနွေးပါတယ်။ဒါဆိုရင်တော့တစ်လအတွင်းမှာဒုတိယအကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲအချိန်မှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်မြောက်ပိုင်းမှာပါရှိနေတာပါ။ဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့ပြည်လည်မှုတွေဖြစ်လာနိုင်ပါမလားကျွန်တော်သုံးသပ်မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ကိုနေထွန်းနိုင်ပါကိုနေထွန်းနိုင်အောင်ဆိုလို့ရှင် ISP Peace Tax Body ISP သူတင်နာဖွဲ့ရဲ့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီသူတင်နာလုပ်ငန်းတွေမှာတာဝန်ခံတခုဖြစ်ပါတယ်။နောက်တူကတော့ဥမ္မောင်ဆူပါဥမ္မောင်ဆူကတော့နိုင်ငံရေးလေးလာသူနောက်မြမရေးလေးလာသူနောက်မြမညီညာရေးကိစ္စတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးနေသူဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ရင်းဆုံးကိုနေထွန်းနိုင်ကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ။ကိုနေထွန်းနိုင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ။
ကိုနေထွန်းနိုင်ခုနကကျွန်တော်ပြောသွားလို့ပါပဲကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကုနေထွန်းနိုင်ကလည်းဒီ ISP Peace Tech ကနေပြီးတော့ဒီကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်လို့ဟာလေးတွေတုံ့တက်ထားကျွန်တော်တွေ့ရပါတယ်ကျွန်တော်အရင်ဆုံးဒီကျိုင်းတုံဆွေးနွေးပွဲဖြစ်လာတဲ့အခြေအနေပေါ့နော် background လေးနဲ့နောက်ကဒီဆွေးနွေးပွဲနဲ့ပတ်သက်လို့အဲ့ဒါလေးအတူချုပ်လေးကုနေထွန်းနိုင်အရင်ဆုံးပြောပြပါလား
ဆိုကျိုင်းတုံဆွေးနွေးပွဲကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီ August 15ရက်နောက်ပိုင်းဖြစ်ခဲ့တဲ့အားရဲ့ဆက်လို့ပဲပြောနိုင်တယ်ပေါ့အဲဒီခြေပိုင်းမှာတော့ကျွန်တော်နည်းနည်းလေးဤလေလေနဲ့တင်းကန်နေတဲ့အနေအထားမျိုးရှိတယ်ဒါပေမဲ့ August 15ရက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာနောက်ဆုံး30ရက်နေ့မှာကျိုင်းတို့ပေါ့ပထမဆုံးကြေတွေ့လာခဲ့တယ်ပေါ့နော်ဒုတိယကိုဒီတခြားလုံးဆိုရင်တော့၄ချိန်ပေါ့တွေ့တာပေါ့3ချိန်ပေါ့တွေ့တာပေါ့လေဆိုတော့အဲဒီအနေအထားကနေဒီနေ့ဟိုကျွန်တော်လည်းစောပိုင်းနဲ့ကခံမှန်းထားပါတယ်ကျွန်တော်ဖြစ်နိုင်ကြီးကအများကြီးသိမရှိဘူးပေါ့နော်3ချက်ပဲရှိတယ်အဲပထမချက်ကတော့ဒီနေ့ဖြစ်သွားတဲ့အခြေအထားပေါ့နော်ဆိုတော့ကျွန်တော်တို့ဒီလူလာလော့တာခြေနေပုံစံမျိုးနဲ့ပဲချိန်ကပ်ပြီးနောက်ပိုင်းမှာဆက်လက်ဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်ထွက်သွားတယ်ပေါ့လေဆိုတော့ဒါကလည်းအရင်ဆလာရဲ့30ရက်နေ့ August 30ရက်နေ့မှာရှင်းနေခဲ့တဲ့အချက်တွေနဲ့တိတ်ကျော်လဲကွာဟတဲ့အခြေအနေမျိုးရှိပါဘူးဆိုတော့ထူးခြားတာကတော့ဒီနေ့ဆွေးနွေးပွဲကတက်စပါလာတဲ့အခြေအားပဲထူးခြားတယ်လို့ပြောလို့ရပါတယ်ကျန်တာကတော့ဟိုကျွန်တော်ကြူပြီးသုံးသပ်ထားတယ်လို့ပါပဲဆိုတော့ငင်းကြမ်းရေးအတွက်ကျွန်တော်တို့ပြီးပြတ်ပြည်လည်းပဲချိန်ယူဖို့ခင်တဲ့ဒီနေ့လည်းပုံစံနဲ့ပဲဆက်ဖြစ်နေမယ်အနေဒါရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
ဟုတ်ကဲ့အခုပြောနေတဲ့ချိန်မှာကိုတကယ်တမ်းပြောရင်တော့တိုက်ပွဲတွေကဖြစ်နေပါတယ်အဲ့တော့တိုက်ပွဲတွေအတိအကျရက်စဲနိုင်အောင်လူအတွက်စ조사နေကြတာကိုနှစ်ဖက်စလုံးအစိုးရပါဝင်ပေါ့အစိုးရပါပါတယ်ဆိုသုံးဖက်ပေါ့နော်အဲ့တော့ဒီအချိန်တွေကတကယ်တိုက်ပွဲတွေဆဲသွားနိုင်မယ့်အချိန်တွေရောခြေလမ်းမြင်ရလားခင်ဗျ
ကျွန်တော်မြင်တာကတော့ဒီတက်မတော်ကနောက်ဆုံးသူဒီဇုဒ္ဓကျင်းမြောက်ပေါ့ဗျာ၄ကျင်းမြောက်သူဒီစစ်တိုင်း၅ခုမှာအပြည့်ခက်ရစဲရေးလောက်ခါတာ၄ကျင်းမြောက်က27ရက်နေကိုပြီဗျာလက်ရှိကျင်းတွေမှာတော့ထိုးစစ်ရှိတယ်ဒါပေမဲ့ပြင်းထန်တဲ့ထိုးစစ်တော့မရှိသေးဘူးဆိုတော့27ရက်နေနောက်ပိုင်းကိုတက်မတော်ကဘယ်လိုလုပ်မလဲပေါ့သူတို့ဒီအပြည့်ခက်ရစဲရေးကိုထပ်ပြီးတန်းတူမလားတောင်းမို့ရက်လိုက်မလားရက်လိုက်မယ်ဆိုရင်တော့တိုက်ပွဲတွေကကျွန်တော်တို့အရင်ကဖြစ်ခဲ့တဲ့အနေအထားတက်ကိုပြန်များလာနိုင်တယ်အခုလောလောဆယ်မှာနေကျွန်တော်အနေဆုံးဖြစ်နိုင်ကြီးကဒုက္ခတွေက6600ကျော်ဖြစ်ပါပြီ။ငါတားလူသေးတာတွေမပါသေးပါဘူး။တကယ်လို့ကကြီးမားတဲ့ထိုးစစ်တွေအခုဖြစ်နေတဲ့အနေအထားတွေပိုပြင်းထန်တဲ့ထိုးစစ်တွေဖြစ်လာခဲ့မယ်ဆိုရင်တော့တော်တော်လေးကိုဆွင့်ရတဲ့အနေအထားရှိတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေထွန်းနိုင်လေးတိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဥမ္မောင်မောင်ဆူဖိတ်ခေါ်ချင်ပါလေ။ဥမ္မောင်မောင်ဆူကြီးကြားရပါလားခင်ဗျာ။
ဟုတ်ကဲ့
ဥမ္မောင်ဆိုရင်ဒီကနေ့ဆွေးနွေးပွဲကတော့တို့ကတော့သဘောတူညီချက်ခုနှစ်ချက်ထွက်တယ်လို့ပြောပါရဲကျွန်တော်ကြည့်ရတော့တကယ်တမ်းတိတိပပတော့မဟုတ်ပါဘူးအဓိကဆက်ပြီးတော့ဆွေးနွေးသွားဖို့ဆိုတဲ့အနေအထားမျိုးပဲပေါ့နော်ဥမ္မောင်ဆိုအနေနဲ့ကောဒီနေ့ဆွေးနွေးပွဲရလဒ်တင်နဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ီဆွေးနွေးပွဲခုနဒီနေ့ဆွေးနွေးပွဲမှာပါဝင်ပေါ့ဗျာကျွန်တော်ဒီနေ့ထက်မှာဒီနောက်ပိုင်း၄ပွဲနဲ့ဒီ NRPC နဲ့ဆွေးနွေးတာ၅ချိန်ရှိသွားပြီပေါ့ဒီ၅ချိန်ဆွေးနွေးပွဲဒီနေ့ဆွေးနွေးပွဲမှာသဘောတူညီချက်ဆိုတာပြည်ပြည်ရင်ထွက်လာတာတခုကတော့ဒီနေ့ဆွေးနွေးပွဲထူးခြားချက်ပေါ့သဘောတူညီချက်ခုနှစ်ချက်ဆိုတော့အခုညတဲ့မှာရေးပါတဲ့ချက်ကတော့တနည်းအားဖြင့်ထားရေးဆိုင်ရာကိစ္စများတိုက်ပွဲများထပ်မံမဖြစ်ပွားရမည်လို့ဆောင်ရွက်မည်ဆိုပြီးနှစ်ဖက်လိုက်နာရမယ့်စီမံစီမံသမတ်ချက်တွေနဲ့ဆက်လျင်ပြီးတမတော်ကိုယ်စားလှယ်ဖွင့်တဲ့ဆက်လက်ဆွေးနွေးရန်ထက်လောင်းသဘောတူညီချက်ရဲ့အချက်ကတော့ထူးခြားပါတယ်ဒီချက်ကဒီချက်ကိုကျွန်တော်တို့ကဒီတို့နောက်တစ်ချိန်အောက်တိုဘာလဆွေးနွေးပွဲမှာဒီချက်ကိုဦးစားပေးဆွေးနွေးမယ်ဆိုလို့ရှိလို့ရှိလို့ရှိရင်တော့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ထင်ပါတယ်ဒီချက်ကတကယ်ကဒီနေ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒီဟိုရက်စဲမှုဆိုရင်အဓိကကြတဲ့အချက်ပဲဖြစ်ပါတယ်ဒီအဓိကကြတဲ့အချက်ကိုဒီနောက်လာမဲ့ဆွေးနွေးပွဲအောက်တိုဘာ6ရက်မြောက်ဒီနေ့တည်းမှာ6ရက်မြောက်တူတဲ့ဆွေးနွေးပွဲမှာဒီလက်ငင်းကြကြဖြစ်ချင်းနိုင်နေဆိုရင်တော့တိုက်ပွဲတွေရပ်နိုင်နေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်မြင့်ချင်တာကတက်နေရခြားထားရေးကိစ္စပါအထူးဖြစ် AA ရခိုင်လက်နက်ကင်ကိစ္စပါဆိုလိုတာကရခိုင်လက်နက်ကင် AA ကရခိုင်မြောက်ပိုင်းမှာသူတို့ခြေချဖို့ကြိုးစားတယ်တက်မလို့ဘက်ကဒါကိုလက်မခံဘူးဒီအနေထားကတကယ်တမ်းဟိုနှစ်ဖက်ပြူရည်လေးလေးဖြစ်နိုင်ပါမလား
အဲအဲ့ဒါတကယ်ဒီအဓိကကွန်းဆက်ပြဿနာပါပဲဒီညပိုင်းလေးပွဲနဲ့ကျွန်တော်ညီငယ်ဆွေးနွေးနေတဲ့အချိန်မှာအေးရလေရခိုင်မှာသူတို့ရခိုင်တပ်ပြီးလက်နက်ကင်တပ်ပြီးအခြေချအမယ်ဆိုပြီးအခြေခံဒေသတခုပေါ်ဖို့တဲ့သူတို့တိုက်ပွဲဝင်နေတယ်ပေါ့တမလို့အနေနဲ့ကလည်းဒီဒေသမှာဖြူအောင်ဒေသဖြစ်တဲ့အတွက်ကြောင့်မလို့ဟိုလက်မခံနိုင်ဘူးပြောနေဒီဟာဒီဆုံးပြပေးမယ့်ကိစ္စလိုပဲမြင်ပါလေခင်ဗျာဒီဟာဟိုသဘောကြီးကြီးနဲ့ဘယ်သူကအလျှော်တင်းလုပ်ပေးနိုင်မလဲဆိုတာပြဿနာပါပဲဒါကိုကျွန်တော်ဆက်လက်စောင့်ကြည့်ဖို့လိုအပ်တဲ့အဓိကကွန်းဆက်ဒီညောက်ပိုင်းလေးပွဲနဲ့ညီငယ်ရေးကိစ္စမှာအဓိကကွန်းဆက်ပြဿနာပဲဖြစ်ပါ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဦးမောင်ဆိုမိကျင်တာကတက်မလို့ရဲ့သဘောထားပါဒီညောက်ပိုင်းအဖွဲ့အထူးသဖြင့်၃ဖွဲ့ပေါ့ဒီ TNL ရဲ့ AA ရဲ့နောက်ကုကန်ရဲ့ဒီဖွဲ့နဲ့ပတ်သက်လို့ရင်းရဆလို့ရှိရင်ညီနိုင်ရဲ့ပတ်သက်လို့လုပ်ငန်းစဉ်မှာပါဖို့ထိကိုတက်မလို့လက်မခံဘူးဒါမဲ့အခုအနေထားမှာဆွေးနွေးလာတယ်ဒီနေ့ဆိုလို့ရှိရင်တက်မလို့ကုစလေပါပါဝင်ဆွေးနွေးလာတော့တက်မလို့ဘက်ကသဘောထားပြောင်းလာတာလားတက်မလို့ရဲ့ယက်တီတဲ့ဒီဖွဲ့နဲ့ပတ်သက်လို့ဘယ်လိုများသဘောထားရှိပါလဲ
ဒီလိုမျိုးပြောလို့လာတယ်လို့ပြောရမယ်ဗျဒီမတိုင်ခင်မှာဒီမတိုင်ခင်မှာကျွန်တော်တို့ KBC ဥက္ကဋ္ဌကိုတရားစွဲဆိုတာရှိတယ်အဲ့ဒါကိုပြန်ယူသိမ်းပြီးတော့ KBC ဥက္ကဋ္ဌနဲ့ကာဝေးဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်မှာအဲကျွန်တော်တောင်းတော်မူ6ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ညှိနှိုင်းနိုင်ပါတယ်ဆိုရယ်ဒီစကားမျိုးပြောထွက်လာတွေ့ရတယ်ဒါကတော့ဒီ2017ခုနှစ်ကစပြီးတော့ညီငယ်လူငန်းစဉ်စတယ်ရဒီ9နှစ်အတွင်းမှာအဲထူးခြားတဲ့ဒီဒီစကားလမ်းကြောင်းလိုပဲပြောရပါမယ်ခင်ဗျအဲဒီနေ့နောက်ပြီးတော့လေကျွန်တော်တို့ဒီ2019ခုနှစ်ဩဂုတ်လ15ရက်နေ့တိုက်ပွဲတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီပြဿနာကညီညာရင်းနဲ့ဖြည့်ရှင်းမှလားစစ်တပ်ကြီးဖြည့်ရှင်းမှလားဆိုရဲမိကုန်းကိုဟိုနှစ်ဖက်စလုံးကတိတိကျကျဖြည့်ရတော့မယ်အခြေအနေမျိုးဆိုက်ရောက်လာတယ်အဲ့တော့ဒီတော့တိုင်းအခြေအနေမျိုးရောက်လာတဲ့အချိန်မှာဒီတက်နိုင်မင်းကကြိုးစားပြီးတော့ဖြည့်ရှင်းမယ်ပျော်ပြောင်းမှုတစ်ခုကိုပြမယ်လို့ကျွန်တော်တို့ဆောင်ရွက်တဲ့အနေအထားမျိုးလိုပဲဆိုရပါမယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကုနေထုံးနိုင်လဲဒါနဲ့ပတ်သက်လို့ပဲတစ်ဆက်တည်းမေးချင်ပါတယ်ဒီမြောက်ပိုင်း၃ဘွဲ့နဲ့ပတ်သက်လို့တက်မလို့ရဲ့သဘောထားပြောင်းလာပြီလို့ပြောနိုင်ပါလားဟုတ်ကဲ့ကိုနေထုံးနိုင်ကြပါလား
ဒီအခြေအနေမှာတော့ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကြားပါလေကြားပါလေဟုတ်ကဲ့
ဟယ်လို
ဟုတ်ကဲ့ကြားပါပြီဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ဆိုတော့တော်ပါလို့ဟုတ်ကဲ့အဲ့တော့ဒီကျွန်တော်တို့ဒီပြောင်းခြင်းမပြောင်းခြင်းဆိုတာတက်ပေါ့နော်အခုလက်ရှိဖြစ်နေတဲ့အခြေအနေမှာတော့တက်မလို့ရတုံ့ပြန်မှုကိုကြည့်ရင်သူချိန်ချိန်ဆဆနဲ့တော့သူတုံ့ပြန်နေတာမျိုးတွေ့ရလို့ယူဆရရှိတယ်ပေါ့နော်အဲဥပါဆိုပါစို့ကျွန်တော်တို့ဒီဩဂတ်15ရက်နောက်ပိုင်းမှာဆိုရင်သူတို့အဲပြန်လာထိုးစစ်တွေသူတို့ပြန်လုပ်လို့ရတယ်အဲ30ပြည့်နှစ်ကျော်စီတူပဲပြီးတဲ့အချိန်မှာသူတို့အဖြစ်သက်ရဆိုင်ကိုဖြတ်ပြီးတော့မှသူတို့ကစစ်တမ်းကားကူမှာစီးရေလုံရှောင်းမှုရဆိုင်တာကိုဖြတ်ပြီးတော့မှမတူရရတယ်အဲမတူတဲ့ကျွန်တော်ထိုးစစ်တွေကြီးကြီးကျယ်ကျယ်လုပ်လို့ရတယ်ပေါ့နော်ဒါပေမဲ့အဲ့လိုဟာမျိုးတွေသူတို့တုံ့သွားတာမရှိဘူးဒါပေမဲ့သူရဲ့သဘောတဘာဝကအခုဆိုလဲဒါဒီနေ့စီတူပဲမှာဆိုရင်လဲတက်ကသူစာပြီးတော့မှသူနားထောင်အနည်းဆုံးတော့နားထောင်ပဲအဲဟိုဘက်ကအတောင်လဲနားထောင်တယ်ဟိုဘက်ကလူတွေနဲ့လဲစကားပြောတယ်ဆိုရယ်အမိထားပြီးတော့ရှိလာတယ်ဆိုတော့ကျွန်တော်မြင်တာကတော့သူ့ရဲ့သဘောထားပြောင်းခြင်းမပြောင်းခြင်းချက်သူတော်တော်တော့အချင်းချင်းဆဆနဲ့တုံ့ပြန်မှုလုပ်နေတယ်လို့ပဲယူဆပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာကုနေထွန်းနိုင်ကုမောင်စုလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်ချုပ်ကိုချိန်ပေးကြပါလေပြန်ပြီးတော့အရှင်ဆုံးဆွနီပင်းမြင်းများလူတွေဥမောင်ကျော်ဇန်တူတူဆွနီမြင်းများလူရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တော်တော်ဆွေးပါမယ် အခုသဘောထားပြောင်းတယ်မပြောင်းတယ်ပြောတာလည်းအခုသဘောတူညီချက်ကသူတို့တစ်ဖက်သက်ရခိုင်ပြည်ကိုရခိုင်မြို့ဒေသကိုအဖြေအောင်နေပြီးရှိနေတာကိုထင်လာတယ်လို့သူတို့စစ်စစ်ချက်ကပို့ပြီးတော့အာဒါပို့ပြီးတော့ပြည်ညံများတယ်လို့ကျွန်တော်တို့ကမြင်ပါတယ်အဲ့ဒါကဖြစ်ရမယ့်ကိစ္စမဟုတ်ဘူးအဲ့ဒါကအရေးကြီးဆုံးကိစ္စဖြစ်နေတယ်လို့ကျွန်တော်မြင်တယ်ပြတ်မလို့ကသဘောထားပေတော့မှမပြောင်းမလဲသမင်းတကားဒီသူစစ်တယ်ဘာလို့ကျွန်တော်ပုံပြီးတော့တိုက်နေတာကတော့ဒါသိဖြစ်နေစရာအရှင်းနေမရှိဘူးလို့မြင်ပါတယ
်ဟုတ်ကဲ့
ပြီးတော့မှဒီလိုမျိုးပြည်ညံညံနဲ့အောက်ညံနဲ့သုံးမြင်တယ်ကာလာပြန်ပြီးတော့မှလည်းပဲအရင်ကျရင်စာချုပ်တို့ဘာတို့ညာတို့ပဲလေစီတို့ဆိုတာဖြစ်လာမှာမဟုတ်ဘူး
တော်လည်းဆက်ကြည့်ကြည့်တော့နေရခင်ဗျအဲ့တော့သူတို့နှစ်ဖက်လုံးကိုပြည်တယ်အောင်လို့မှာတမတော်ကဟိုတိုင်ရောက်ပြရမှာဖြစ်ပါခင်ဗျအခုတိုင်းတို့ဆွေးနွေးပွဲဆိုတော့ဒီတာပင်လားမိုင်းလားလမ်းဖိတ်တာဆိုတော့ဒီချီနေပါဘူးဒီကြောင်လမ်းတွေသွားတာဒီလူတွေအများဆုံးဒုက္ခရောက်ပါခင်ဗျဟုတ်လားဟိုတမတော်ကလည်းရောမှုတော့ပဲလိုတာပါပြည်သူကတင်ထားတဲ့အစိုးရဆိုတာဒါအကုန်လုံးတမတော်လည်းသဘောပေါက်အောင်ဖြစ်ပါပြည်သူတွေတင်ဒီ NLD အစိုးရနဲ့ဒီတမတော်နဲ့ညှိနှိုင်းပြီးတော့အမြင်ညာရုပ်စက်ပြောင်းလုပ်ပြီးပါလို့မြစ်တာရက်ခံပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သရရှိတူပြန်ဖိတ်ထပ်ခေါ်ပေါ်ချင်ပါတယ်ကိုချစ်မြင့်ဦးချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ပါကြာကျွန်တော်တို့ဒီစက်ပွဲကြီးကတော့ကျွန်တော်ညာလက်ရှိခုလက်ရှိနောင်လက်ရှိနေမှာပါပဲဆရာညဉ့်ညံ့မှုကတော့တော်တော်လေးကိုပေါင်းမြောက်တာအလန့်ကွာလိုက်မယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုအရှိတောင်အခြားနိုင်ငံတွေထဲမှာကျွန်တော်မြန်မာနိုင်ငံပြန်စားတာအပေါ်များဆုံးအကြောင်းစစ်အာဏာရှင်ကတော့ဆိုတက်ပြီးတော့ကျွန်တော်တို့အာဏာရှင်စနစ်တည်ဆောက်ခဲ့တယ်အဲ့ဒီအာဏာရှင်စနစ်တည်ဆောက်ပြီးတော့2008ဖွဲ့စည်းပုံအချိန်ကဦးရီတို့ရေးဆွဲခဲ့တယ်အဲ့ကြောင့်ကျွန်တော်တို့ငြိမ်းချမ်းဖို့ဆိုရင်မြန်မာပြည်ပြောင်းစုကြီးငြိမ်းချမ်းဖို့ဆိုရင်ကျွန်တော်တို့တရားစတာတွေနဲ့ပုံမှန်ဒါမှမဟုတ်2008ဖွဲ့စည်းပုံရင်းနဲ့ပြင်မှဒါမှမဟုတ်ကျွန်တော်တို့ရေးဆွဲခဲ့တဲ့ကျွန်တော်တို့အာဏာရှင်ခေါင်းဆောင်တွေနဲ့တက်ကြည့်ကျွန်တော်တက်ကြည့်တင်ကြမရှိတော့မှဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ဒါပါပဲခင်ဗျ
ဟုတ်ကဲ့ဦးချင်းမြေကျေးဇူးပါခင်ဗျကျွန်တော်ဆက်သက်ဆွေးဖိတ်ခေါ်ချင်ပါတယ်ဦးညွတ်လှကနေဒါနိုင်ငံကပါဦးညွတ်လှဆွေးနွေးမေးမြန်းလို့ရပါတယ်တူပေါ့
ဟုတ်ကဲ့အခုကျောင်းတုံဆွေးနွေးရတာတော့ဒီဟန်ပြတက်ဖြစ်ပြီးတော့ရေတော်အယုတ်ရေးတို့ပဲဖြစ်မှာပါခြေအုပ်စုကနေမိသားတစ်ဖက်ရေမုတ်တစ်ဖက်ကျင်သုံးနေတဲ့ policy ကအခုတည်းကကျင်သုံးနေပါတယ်အခုဖြစ်ပေါ်တဲ့ဗမာတပ်မတော်နဲ့တိုင်းရင်းသားတွေရဲ့ပြည်ပကဟာကိုချင်းညီနောင်ချင်းဖြစ်နေတဲ့ကိစ္စဖြစ်လို့အဲ့တော့ကိုချင်းချင်းကလားအပြာရန်လေးစားမှုအတိမတ်ပြီးဘူးကိုချင်းစာစိတ်မှုနဲ့ကိုကြီးစားစိတ်ရှိဖို့အထူးလိုအပ်ပါတယ်တစ်ဖက်နဲ့တစ်ဖက်ကလည်းဝေဖန်ရင်းနဲ့ကိုပြန်ဝေဖန်သုံးသပ်ကြပြီးတော့အကောင်းဆုံးနည်းလမ်းများနဲ့တရားမျှတမှုကိုပေါ်ဆောင်နိုင်ဖို့လိုပါတယ်နောက်တစ်ချက်ကဘာလဲဆိုတော့ဒီမှာအခုတရုတ်ပါဝင်ပတ်သက်နေတာရှိပါတယ်ဒီတရုတ်ကအခုနကျွန်တော်တို့တမိုင်းကြောင်းရပြန်ကြည့်မယ်ဆိုရင်ပြည်သူတွေရဲ့သဘောထားကိုဘယ်ကိစ္စမျိုးမှမအလေးထားတာမတွေ့ရတဲ့အချက်ဖြစ်ပါတယ်ရှေ့အုပ်စုနဲ့ကရွန်ဒီတစ်ဖက်ကသာတရုတ်ကအပြာလန်ဆက်ဆံရေးတွေလုပ်ပြီးတော့ဒါယူသာအကောင့်တွေပေါ်နေရမျိုးတွေ့ရပါတယ်ဒါအကောင့်ရဲ့လက္ခဏာမဟုတ်ပါဘူးဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံရဲ့ရှေ့အခြေအနေတွေကိုနီလန်းပေါင်းစုံနဲ့အပြန်အလှန်လေးစားမှုယုံကြည်မှုတွေနဲ့တရားမျှတမှုကိုရင်းစာမှုတွေကိုပေါ်ဆောင်နိုင်ဖို့လိုပါတယ်လို့အားလုံးကိုတီးပေးလိုပါတယ
်ဟုတ်ကဲ့ခင်ဗျာဦးညွန့်လာကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ကျွန်တော်အရင်ဆုံးဦးမောင်မောင်ဆိုးကိုပြန်ဖိတ်ခေါ်ခြင်းပါတယ်ဦးမောင်ဆိုးခုနကကျွန်တော်ရှိမှသရရှင်တွေဆွေးနွေးတော့တာကြားမိမှာပါကျွန်တော်တို့ရှိမှဆွေးနွေးသလောက်သရရှင်တွေရဲ့အမြင်မှာတော့ဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့တော်လေးမယုံမကြည်ဖြစ်နေတာတန်တရားဖြစ်နေတာတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်ပဲမျှော်လင့်စရာရှိလားဒီတန်တရားဖြစ်တဲ့အပေါ်မှာဘာများတုံ့ပြန်လို့ပါလဲခင်ဗျာဦးမောင်စု
တန်တရားရှိတာတော့သိမ့်ထူးဆန်းလာဘူးခင်ဗျာတိုက်ဝဲဒီပြင်းပြထန်ထန်ဖြစ်နေခဲ့ပြီးတော့ဆက်ချင်းကြီးရပ်ဖို့ဆိုတော့ခက်ခဲတဲ့ကိစ္စပါအခုဆွေးနွေးပွဲကာလမှာဟိုရခိုင်မှာရောရှမ်းမြောက်မှာရောတိုက်ဝဲဒီဖြစ်နေတော့မှာပဲဒါသိမ့်ထူးဆန်းတဲ့ကိစ္စမဟုတ်ဘူးခင်ဗျာအဓိကတော့ဆွေးနွေးပွဲတကားဖွင့်ထားဖို့ပါပဲဥမာအပြင်ပြောမယ်ဆိုလို့ရှိရင် KIA က2017ခုနှစ်ငွေရေးစင်နူဝဲစတဲ့တည်းကတိုက်ပွဲတွေစဖြစ်လာခဲ့တာပါအဲ့တော့စင်နူဝဲမတက်ခင်လည်းဖြစ်တယ်စင်နူဝဲစင်နူနေလုံးလည်းဖြစ်တယ်စင်နူဝဲပြီးတော့လည်းဖြစ်တယ်ဒါမဲ့အောင်စရာကောင်းတာစင်နူဝဲတကားဖွင့်ထားတဲ့အတွက်ကြောင့်မလို့စင်နူဝဲကတော့ဆက်ရှိနေတယ်အဲ့တော့2017ခုနှစ်နှစ်လပိုင်းကစပြီးခု2019ခုနှစ်နှစ်လပိုင်းအထိ KIA နဲ့တက်မလို့ကြမှာဗာတက်ခင်မှုမှမရှိတော့ပါဘူး
အဲဘာဘောလူကြီးကယူထားတယ်လေဘာဖိုင်လန့်ဆွဲထူထားတယ်ဆိုတော့ဘာမှလည်းထူမထားဘူးသူတို့ကရှင်နေနေလို့မှာပဲအဲ့တော့တကယ်လို့သာညီငယ်ကြီးတကားရှင်နေဝဲတကားဖွတ်ထားမယ်ဆိုလို့ရှိရင်ဒီလိုအခြေအနေမျိုးရောက်ဖို့ကျွန်တော်တို့အချိန်တစ်ခုတော့ပေးရပါမယ်အဲဒီလိုအချိန်တစ်ခုပေးဖို့အတွက်ဆိုလို့ရှိရင်ညီငယ်ကြီးတကားဖွတ်ထားဖို့လိုအပ်ပါတယ်အဲ့တော့အခုဖြစ်နေတဲ့အပြစ်ချက်တွေရက်ဆဲဖို့ဆိုရင်တော့ကျွန်တော်တို့အချိန်တစ်ခုပေးဖို့ဆိုတာကတော့လိုအပ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနေထွန်းနိုင်လည်းမေးချင်ပါလေကိုနေထွန်းနိုင်ကတော့မေးချင်တာကဒီဆွေးနွေးပွဲတွေတကယ်တမ်းရလက်ထွက်လာဖို့အထူးဖြင့်မြောက်ပိုင်းဖွဲ့ရင်းနဲ့ပေါ့နော်မြောက်ပိုင်းဖွဲ့ရင်းကလည်းတိုက်ပွဲတွေကပိုပြင်းထန်နေတော့မြောက်ပိုင်းဖွဲ့ရင်းနဲ့အပြစ်ခတ်ရက်ဖို့အနည်းဆုံးပေါ့ဖြစ်လာဖို့ဆိုရင်တကယ်တမ်းအခုကြုံနေရတဲ့စိန်ခေါ်ချက်တွေအခက်အခဲတွေရှိမှာဆိုဘယ်လိုအချက်တွေတွေ့ရလဲခင်ဗျာ
ဆိုတော့အဓိကကတော့ကျွန်တော်တို့ကဟိုစိန်ခေါ်မှုဆိုတော့လည်းဥပမာဆရာဦးမောင်ဆိုပြောသွားတဲ့အထဲမှာလည်းပါပါတယ်ဆွေးနွေးပွဲတွေဆက်ရှိနေတာကကောင်းတယ်ပေါ့နော်ဆွေးနွေးပွဲတွေရှိနေတော့စိန်ခေါ်မှုတွေကတော့အများကြီးရှိနေတယ်ပေါ့ဆိုအခုမှပဲဟိုကျွန်တော်တို့ကြည့်လို့ရတယ်ချင်းကတ်တဲ့ပုံစံမျိုးတွေမတူဘူးပေါ့ဥပမာဒီမြောက်ပိုင်းလေးပွဲဥပမာပဲကျွန်တော်တို့ပြန်ကြည့်လို့ရတယ်KIA ကပိုင်လက်ထရယ်ထိုးမယ်ဆိုလည်းထိုးလို့ရတယ်ဒီလေးပွဲမှာဒါပေမဲ့သူကပြဿနာကသူတယောက်တည်းခြုံထွက်ပြီးတော့မှထိုးလို့ရလည်းမရဘူးနော်တပတ်မှလည်းကျွန်တော်တို့ဒီကျန်တဲ့ကြီးဒီအနေထားရတာဒီ၄ဘွက်မှာ CIO ဖယ်ထုတ်ပြီးတော့မှအဲကျန်တဲ့ညီတော်၃ဘွက်ကတက်တက် KIA ရတက်တက်ဆိုတဲ့ပုံစံမျိုးကြီးလည်းရှိနေနိုင်တာပေါ့ဆိုအဲ့ဒီအနေထားမျိုးမှာ KIA ကလည်းချနေပြီးပြဿနာကြီးကလည်းရှိနေတယ်ဘာလို့ဆိုသူဒီကော့ခိုင်ဘက်ပါဆိုရင်သူရဲ့အခြေအနေလည်းရှိနေပါပေါ့အဲ့တော့သူကလည်းခွဲထွက်ပြီးထိုးလို့မရဘူးဒါဟုတ်ပဲအတွင်းဘက်ကအနေထားပါလေဒီလိုအနေထားကြတော့လည်းဟိုလက်ရှိကတိုက်လဲတိုက်ပွဲကြီးကလည်းဆက်ဖြစ်နေတယ်ရောတာကလည်းရောသွားတာလည်းရှိဘူးဆိုဒီဘက်ကလည်းဟိုတင်ခံနိုင်တဲ့အနေအထားမျိုးတွေလည်းအများကြီးမြင်နေရဘူး။ဒါပေမဲ့တည်တာတာကတော့အထူးသဖြင့်ပေါ့ဗျာ။နှစ်ဖက်စလုံးမှာတော့ဒီနှစ်ဖက်စလုံးဆိုတာကျတော့အစိုးရဘက်မှာရောတပ်မတော်ဘက်မှာရောပါ။ညီချင်းဆွေးနွေးပွဲတွေကိုဖြစ်စေခြင်းနဲ့နိုင်ငံရေးအတ္တိတာကတော့ရှိနေတယ်။အဲဒီရှိနေတဲ့ဟာကပဲကျွန်တော်တို့အဲဒီစင်ကော်မှုတွေကိုကြော်လာနိုင်လိမ့်မယ်လို့ပြောတယ်။တကားပိတ်လိုက်မယ်ဆိုရင်တော့အဲဒီတကားပိတ်လိုက်တဲ့အခြေအနေစပြီးအခြေအနေတွေကအခုတော့ပြန်ဆွသွားမယ်လို့ပဲမြင်ပါတယ်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်တချို့ကိုပြန်ဖိတ်ခေါ်ကြပါလေတော့ရှင်တချို့ဒီလိုင်းပေါ်မှာရှိပါတယ်အရင်ဆုံးကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွေးနွေးမြင်းမြန်းလို့ရပါတယ
်အစိုးရကတက်မလို့ရနေပြီးတော့မှသခိုင်ဖဲစီမံထားကိုပြခရက်စေးဖို့လို့လေဘာလို့လဲဆိုတော့ဟိုဖဲရတဲ့ရက်တဲ့သခိုင်ဖဲတို့တိုက်တယ်ဆိုတာတော့မဟုတ်သေးပါဘူးအဲ့တော့သခိုင်ဖဲကိုလည်းပဲအပြည့်ရမယ်ဆိုရင်တော့တို့သခိုင်တပုံကြီးကိုလည်းပဲအဲ့ဒီမှာနေနေဟိုချက်ထားပေးဖို့လို့မယ်အဲ့ဒါနဲ့ဆွေးနွေးမယ်ဆိုရင်တော့အဖြေတစ်ခုလိုရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့သခိုင်ဖြစ်ကိုတိုက်နေမယ်သခိုင်မိနေမှာဖြေချက်ခွင့်မရှိဘူးဆိုရင်တော့ဒီမဟာမိတ်တွေကလည်းပဲမဟာမိတ်ဖြစ်တဲ့အားလို့ဆိုတော့သူတို့ကစီကြီးအကူကြီးပေးပြီးတော့မှတိုက်နေရမယ့်ပုံစံဖြစ်နေတဲ့အတွက်အဲ့ဒီဥစ္စာကတော့သူတို့တက်မလို့ဖြေရလိုက်လွဲပေးနိုင်ရင်တော့နည်းနည်းငင်းချမလာလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာကိုစလိုက်ပွေကွန်ကျေးဇူးပါဒါနဲ့ပတ်သက်လို့ကိုပေါင်းစုပြောပြပါလားခင်ဗျာအထူးဖြစ်ဟုတ်ပါတယ်ရခိုင်ပြည်နယ်ဘက်မှာတကယ်တမ်းသူအစိုးရဘက်ကဒီတိုက်ခိုက်မှုတွေရထားပဲစုတွေပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမပါပါဘူးတိုက်ခိုက်မှုတွေရထားတဲ့စီးရင်ထဲမှာအဲ့တော့အဲ့ချင်းနေနဲ့ပတ်သက်လို့ကိုမောင်စိုးရဲ့အမြင
်တကယ်တမ်းကျတော့ဒီရခိုင်မှာအပြစ်ခတ်ရဆဲဖို့ဆိုတာကကျန်တဲ့ဒေသတွေနဲ့မတူဘူးညကျန်တဲ့ဒေသတွေမှာပြစ်ခတ်တိုက်ခိုက်မှုတွေကအများနဲ့ရှိနေတဲ့အခါကျတော့လက်နက်ကိုင်ဖွဲ့စည်းတွေရှိနေတာအဲကြာပြီးဆိုတော့မထူးဆန်းဘူးရခိုင်ကျတော့သူတို့ပြောသူတို့ရှူအောင်နေမျိုးပေါ့အရင်တော့လက်နက်ကင်ဖွဲ့မရှိရနေလက်နက်ကင်ဖွဲ့တခုရှိလာတဲ့နေသားမျိုးမှာတမတော်ဘက်ကကြည့်မယ်ဆိုရင်လည်းပဲဒါကိုသူတို့ချက်ချင်းလက်ခံမှုခဲရနေအေးဘက်ကပြောမယ်ဆိုရင်သူတို့အနေနဲ့လုံမတက်ခိုက်တာဖြစ်တဲ့အတွက်ကြောင့်လို့ဒီဒေသမှာသူတို့ရက်တည်ခြင်းနဲ့အဲ့ဒီနေသားမှာခုနလိုတက်မြချတာရေးနဲ့ပတ်သက်ပြီးတော့စိတ်ဆဲတိုင်းနဲ့ဆက်ဆွေးနွေးပြီးတော့ဟိုမှာပဲဒီကြံစည်ကိုအဖြေရှာလို့ရမှာဗျာလက်ရှိပြဿနာကိုဖြေရှင်းမှုဆိုရင်တော့ဗဇီးတရှိနေတဲ့တက်တရှိမှုကိုတော့ကျွန်တော်အသိမဲ့ပြုလို့လိုအပ်တယ်ဗျ။ဒါမှလည်း20အခက်ရဲတဲ့ဆေးကိုဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကိုမောင်စုကျေးဇူးပါ။ကျွန်တော်ကိုနေထွန်းနိုင်ကိုနောက်တစ်ခုမေးချင်ပါတယ်။အခုဒီငင်းငယ်ရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပေါ့နော်အထူးဖြစ်ဒီမြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့ပတ်သက်လို့နိုင်ငံတကာကလည်းတော်တော်လေးညီနေဆွေးနွေးပွဲတက်နာနဲ့ပတ်သက်လို့ဝေဖန်ကြတယ်ထောက်ပြကြတယ်ကုလသမဂ္ဂအပါအဝင်ပေါ့ပြောနေကြတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးဖြစ်ဒီမြောက်ပိုင်းသူတို့နေဆက်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်တကြီးပါဝင်လာတာရှိတယ်။အဲ့တော့တစုံတရာပြောရမယ်ဆိုရင် TNL တာဝန်ရှိသူတဦးကိုနိုင်ကအင်တာဗျူးတစ်ခုမှာကျွန်တော်အင်တာဗျူးတစ်ခုမှာပြောထားပါတယ်။အဓိကတရုတ်ရဲ့ PR လို့ပြောထားတယ်။အဲ့တော့တကယ်ပဲတက်မလို့ဘက်မှာရောတိုင်းသားတွေဘက်မှာရောတစုံတရာပြန်ပ PR ကြောင့်များဒီငင်းရဲဆွနိပွဲတွေဖြစ်လာတာမျိုးရှိပါလား။
တရုတ်ရဲ့အနေအထားကိုကျွန်တော်တို့ကတုံ့တက်မယ်ဆိုရင်တော့ဗျာတရုတ်ကတော့တိုက်ပွဲဖြစ်စီအထူးဖြစ်သူကသူ့ရဲ့ကုန်တယ်လမ်းကြောင်းဖြစ်တဲ့ဒီ ဒီပြည်တော်စုလက်မှတ်ရေးမှာသူဖြစ်စီကျင်တာတော့သိကြတယ်ပြ။ဘာလို့ဆိုအဲ့တော့သူတို့နိုင်ငံခြားရေးဥပဒေဌာနကလည်းပြောထားတာလည်းရှိတယ်။တော့ထူးခြားတဲ့ပိုင်းကလည်းပြောထားတာရှိတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်သူကဒီတိုက်ပွဲတွေဖြစ်နေရတဲ့စာရင်သူရဲ့ဒီကပတ်ဝင်းလန်ဒစ်စီမံကိန်းတို့တော့ကျုပ်ပြည်မှာဇီဝိုင်းစင်ညာလန်တို့အစ်တော့ကတည်းကဒီလမ်းရှာပွေနေတယ်။အဲအဲ့ဒါကြောင့်လည်းကျွန်တော်တို့ဒီ August 15ရက်နေ့ကျွန်တော်တို့ဒီတိုက်ခိုက်မှုဖြစ်တဲ့နောက်ပိုင်း August 20မှာဒီထူးတန်တန်နဲ့မြောက်ပိုင်းမှာမျိုးဖွဲ့ရင်းနဲ့တွေ့တယ်ဗျ။တွေ့တဲ့အချိန်မှာလည်းသူဒီလူတော်သုံးခွဲ့ကိုသူထုတ်စစ်စင်ရေးတို့ရက်ဆိုင်မှုဒီချိုးစစ်တွေတိုက်ခိုက်တာတွေရက်ဆိုင်မှုဆိုပြီးတော့မှသူပြောခဲ့တာရှိတယ်။တစ်ခါမှလည်းဒီတမ်ဘောကဝေးဦးစီးကျွန်းနဲ့တွေ့တဲ့အချိန်မှာလည်းပြောတာတွေရှိတယ်ဗျ။အဲ့ဒီပတင်းတွေလည်းရှိပါတယ်။ဆိုတော့ကတော့ဒီအခုဖြစ်နေတဲ့ဖြစ်ဖြစ်အနေအထားမျိုးမှာတိုက်ပွဲတွေပြင်းထန်နေတာရောတရုတ်ကလိုလားမဲ့အနေအထားမျိုးရှိပြီ။ဒါကြောင့်ပဲဒီငင်းချင်းစီးပွဲကိုအားလုံးပါနေအောင်ဒီညောင်ပိုင်းမှာမိဖွဲ့ပါနေအောင်သူဆက်ခွန်နေတယ်လို့ယူဆကြတာဖြစ်တယ်ပေါ့နော်ဆိုတော့နောက်တစ်ခုကလည်းကျွန်တော်တို့ဒီ August 15ရက်နေ့ဖြစ်တဲ့တိုက်ပွဲတွေကအခုချိန်ကြီးကျွန်တော်တို့ကဒေရီယာဆက်ရှိနေတယ်မှာဘာကြောင့်ဖြစ်တယ်လဲဆိုတော့ဝင်ဆက်ကိုကျွန်တော်တို့အခုချိန်ကြီးကိုကျွန်တော်ဖန်ဆိုးကဖြန့်နေတယ်ပေါ့နော်ဒီနောက်ွယ်မှာအရင်တော့ဒီတရုတ်ပြည်သူတမ်ရောတမ်ရောကဒီကျွန်တော်တို့ဖွဲ့ဟောင်းဖွဲ့ဝင်ဟောင်းတွေနောက်ဘိန်းနဲ့ဆက်ဆက်တဲ့သူတွေပါတယ်ဆိုတော့တန်တရားတွေတင်းစကားတွေကလည်းကျွန်တော်တို့ကရှိနေတယ်လေဆိုတော့ DTNL တို့ဒီကျွန်တော်တို့ညီတော်သုံးဘွဲ့ရဲ့နောက်ပေါ်မှာဂျပါချိဆက်မှုတွေဆက်ရှိနေဦးမလဲပေါ့ဆိုတော့ခုနလေးတဲ့မိဖို့ဆက်ဟိုအချို့ချို့ဖြေရရင်တော့ဆိုတော့လက်ရှိအနေထားမှာတော့တရုတ်ကနေချင်းရေးကိုပို့ဖြစ်စေခြင်းလေသူလည်းနေချင်းဆွေးနွေးပွဲတွေဖြစ်စေခြင်းတဲ့အထက်မှာအဓိကဖြေရတူးအနေနဲ့ပါနေတယ်လို့ပဲမြင်တယ်ခင်ဗျဟု
တ်ကဲ့
သူအနေနဲ့တခြားဒီဒီ वाई ကိစ္စကိုပဲပို့ပြီးအာရုံဆက်ချင်တဲ့သဘောရှိရတော့တွေ့ရပါတယ်
ဟုတ်ကဲ့ကျွန်တော်တို့နည်းနည်းသိရသလောက်လေ့လာရသလောက်တက်မရောဘက်ကတရုတ်ရဲ့ပါဝင်မှုကိုလက်မခံလို့ရတဲ့သဘောလို့ကျွန်တော်ကြားနေရဥမောင်းဆိုတာပြောပြပါလားခင်ဗျတရုတ်ပါဝင်လာတဲ့ခန္ဓာခန္ဓာနဲ့ပတ်သက်ပြီးတော့ဒီကိစ္စညဉ့်ညဉ့်ကြီးရပြည့်ရလဲဖြစ်ပါမလား
တက်မရောဘက်ကတရုတ်ကဂျာဝန်ညဉ့်ညဉ့်မှုကိုတော့လက်မခံတာမဟုတ်ပါဘူးအဲကျွန်တော်တို့ဆိုရဝိုင်းကာလမှာဒီမြောက်ပိုင်းမှာမိတ်ဖွဲ့တွေဘက်ကတင်ပြတာတခုရှိပါတယ်အဲ့ဒါတော့အပြစ်ခတ်ရစေးစောင့်ကြည့်ကုန်ပြီးမှတရုတ်ပါဝင်မှုတင်ပြတာမျိုးဆိုရင်တော့တမန်တော်ကလက်မခံဘူးလို့ကျွန်တော်တို့အဲ့လိုပဲနားလည်ထားပါတယ်နော်အဲ့တော့တရုတ်ပါဝင်လာတာပြည်လည်းမလားမပြည်လည်းလားဦးလားဆိုတာကတော့ကျွန်တော်တို့ကပြောရခက်ပါတယ်ဒါပေမဲ့တော့လို့ဆိုရင်မြောက်ပိုင်းဖွဲ့တွေနဲ့အစိုးရကမှစစ်စနီနိုင်ပြီလားတော့တရုတ်ခုပဲရှိတာ哦ဘာလို့ဆိုစစ်စနီဂျာရင်းကစစ်စနီနိုင်ပြီလေဆိုတော့လူကနှစ်သက်သုံးဩဇာရှိမှာ哦ဒါကိုကုလသမဂ္ဂလည်းမလုပ်နိုင်ဘူးအနောက်နိုင်ငံတွေလည်းမလုပ်နိုင်တဲ့အချိန်မှာတော့တရုတ်ဝင်လို့တာလည်းကျွန်တော်တိုက်ကြည့်တဲ့အချိန်ဒီလက်ရှိအချိန်ဒီမှာတော့ရှောင်လဲလို့မရတဲ့ကိစ္စလို့ပြောရပါမယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်လီလိုက်အစီအစဉ်အချိန်ဆီသွားလို့ပါပေါဝင်ဆွနေပြီးတဲ့ဥမမောင်ဆိုးနဲ့ကုနေထွန်းနိုင်ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်ဆီစဉ်ဒီမှာကျွန်တော်ကွယ်ပြီးပ
ါသူမခင်ပြွထွင်းတဲ့သူကုသညုံစီစဉ်တင်ဆက်တဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြံနေသေးတဲ့အချိန်တွင်တရင်အချင်းချက်ကိုကိုကြော်ကြော်သိန်းကပြောပြပေးပါဦ
းဆော်ဒီအာရဗီယာနိုင်ငံကရေနယ်လုံခြုံရေးနဲ့ဆိုင်တဲ့နေရာနှစ်ခုကိုတိုက်ခိုက်ခဲ့တာဟာအီရန်လက်ချက်ဖြစ်ဖွယ်ရှိတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောထားပြီးလက်တွန့်ပြန်ဖို့အတွက်အသင့်ပြင်ထားပြီးဆိုတော့ကြောင့်ပင်လယ်ကွေ့ဒေသမှာပဋိပက္ခဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေရှိလာပါတယ်ဒီကရတဲ့တင်ဘက်ကမှာဒရုန်းရင်နဲ့တိုက်ခိုက်ခံခဲ့ရတဲ့အမေရိကန်ရဲ့အဓိကမဟာမိတ်ဆော်ဒီအာရေဗျကိုကူညီဖို့အဆင်သင့်ပဲလို့သမ္မတထရမ့်ကပြောပါတယ်။ဟောင်ကောင်ရဲ့ကျွေးမီယူနိုင်ငံဆိုင်ရာသတ်မှတ်ချက်အဆင့်ကိုတည်ငြိမ်တဲ့အဆင့်ကနေအနှုတ်လက္ခဏာဆောင်အဆင့်အဖြစ်သတ်မှတ်တဲ့မူဒီကုမ္ပဏီကရှင်းချလိုက်တဲ့ပေါ်သူအစိုးရအနေနဲ့သဘောမတူတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောပါတယ်။မူဒီကုမ္ပဏီရဲ့ဆန်းစစ်ချက်အပေါ်သူအစိုးရအနေနဲ့သဘောမတူဘူးလို့အုပ်ချုပ်ရေးမှူးလမ်ကပြောပြီးဆန္ဒပြဝဲတွေဟာဟောင်ကောင်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့ဆိုပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာဆင်မြင်ဆွေးနွေးပွဲတွေနောက်လာတဲ့မကျင်းပခင်အသေးစိတ်တွေကိုညှိနှိုင်းပြင်ဆင်ဖို့အတွက်တရုတ်ဒုဝန်ကြီးတူဒီသတင်းပတ်တဲ့အမေရိကန်ပြည်ထောင်စုကိုလည်းအောက်မဲ့ကြောင်းတရုတ်အစိုးရကပြောပါတယ်။တရုတ်ဗန်နိုင်းဒုတိယဝန်ကြီးလျောင်မင်းဟာဝါရှင်တန်မြို့တော်ကိုမနေ့ပြန်ရောက်မှာဖြစ်ပြီးတနိုင်ငံဆင်မြင်ညှိနှိုင်းပွဲတွေအတွက်အလို့သဘောအဆင့်ကြိုတင်ဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေနဲ့တွေ့မယ်လို့တရုတ်အစိုးရဘဏ်ရှင်းပါသတင်းကဒီကနေ့ပြောပါတယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြားကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားတာကနေနယ်စပ်မှာတင်းမာနေတဲ့ကြားမှာပဲရုရှားမှာလုပ်တဲ့နိုင်ငံစုံပါအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဆိုင်ရာစီးရီးလေ့ကျင့်မှုမှာနိုင်ငံစလုံးပါဝင်လေ့ကျင့်နေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမခင်ဖြူတွဲဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.